Welcome to the Voice of America in Burmese.
မင်္ဂလာနေ့စမှာဒေါက်တာရှင်များရှင် VOA ရေကန်တန်ကနေ2025ခုနှစ် February 12ရက်ဗုဒ္ဓဘုံညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်Your radio season ကို live to meter 1925နဲ့30အပြင် live meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ကြအတွက်အစီအစဉ်တွေကိုတော့ကျွန်မအလီမာကအစီအစဉ်မူဖြစ်တောင်းယူတင်ဆက်ပေးသွားပါပါရှင်
။မင်္ဂလာညချမ်းမှာသောတာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုအလီမာနဲ့အတူပြပြပေးပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ပါလက်စတိုင်းတွေကိုပြန်နေရာချထားမယ်။ဘလို့အစီအစဉ်ကိုမှလက်မခံနိုင်ဘူးလို့ RF ဖွဲ့ချုပ်ကပြောလိုက်ပါတယ်။အစိုးရဝန်ထမ်းတွေအင်အားလျှော့ချရေးမှာဝန်ကြီးဌာနတွေပူးပေါင်းမှုသမ္မတ Trump ကအမိန့်ထုတ်လိုက်ပါတယ်။online ငွေလင်ကိုင်းတွေကြောင့်ထိခိုက်နေတဲ့သူအမေရိကန်တွေကိုကူညီဖို့ထိုင်းဘက်ကဂရုပြုလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးပါမယ်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့ဒီသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အခုနောက်ပိုင်းနားဆင်ရမယ့်တဲမှာတော့ online ငွေလင်ကိုင်းမှာခိုင်းစင်ခံရသူတွေထိုင်းနိုင်ငံကို DKBA ဘက်ကလွှဲပြောင်းတဲ့သတင်းအပအဝင်ထိုင်းနိုင်ငံရဲ့ကုန်စည်တင်သွင်းမှုကန့်သတ်မဲ့သတင်းကြောင့်မြန်မာကုန်သည်တွေစိုးရိမ်နေကြပါတယ်
။ကုန်စည်ပို့ဆောင်ရောင်းချတဲ့သူတွေအကုန်လုံးစီမှာတော့ဦးတော်ဦးစီမှာဝင်စစ်လို့တွေ့တယ်ဆိုတာတော့ပြဿနာတော့ရှိတာပေါ့အခုနေတော့တောင်းဆောင်ဖို့လည်းရှိတယ်
ထိုင်းနယ်ဇက်ကမြန်မာလုံခြုံရေးတူကပြောပြပေးသွားတာပါဒီသတင်းအပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူ electronic mail pay စနစ်သုံးမဲ့စစ်ကောင်စီအစီအစဉ်နဲ့ပတ်သက်ပြီးတော့သုံးသက်သူတွေရဲ့အမြင်တချို့ကိုလည်းနောက်ဆုံးရသတင်းပေးပို့ချက်မှာနားဆင်သွားရပါမယ်ဒါအပြင်ပေါ်တမှုညာတိုင်းတင်ဆက်ပေးနေကြဖြစ်တဲ့အေဒီတာနဲ့ဆွေးနွေးကဂျန်စီအစီအစဉ်နောက်ကိုရနိုင်ရဲ့အားကစားကဏ္ဍဒီလိုအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ပေးခင်မှာအခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်လေးနဲ့အတူပြောပြပေးသွားမှာပါရှင်
ဂါဇာကမ်းမြောင်ကပါလက်စတိုင်းဒုက္ခသည်တွေကိုပြန်လည်နေရာချထားမဲ့ဘလို့အစီအစဉ်မျိုးကမှလက်ခံမှာမဟုတ်ဘူးလို့ RF ဖွဲ့ချုပ်အတွင်းမှူးချုပ်ကပြောလိုက်ပါတယ်။ဂါဇာဒေသကစစ်တမ်းသင့်ပါလက်စတိုင်းခံမှန်းချီ2တန်းလောက်ကိုပြန်လည်နေရာချထားဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အဆိုပြုချက်ဟာဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုထိခိုက်စေပြီးတော့အကျက်အတဲတွေကိုသာဥတီစေလိမ့်မယ်လို့ကမ္ဘာအစိုးရများထိတ်တီညီလာကံမှာ RF အဖွဲ့ချုပ်ကအကြီးအကဲကပြောလိုက်တာပါနှစ်ပေါင်းရာနဲ့ချီပြီးဒီအယူဆကိုတွန်းလှန်ခဲ့တဲ့ RF ကဘာအတွက်တော့ဒါဟာလက်မခံနိုင်စရာပါပဲလို့လည်းသူကပြောပါတယ်ဂျော်ဒန်ပြည်ဒုတိယမြောက်အဗ်ဒူလာကလည်းဂါဇာကမ်းမြောက်ဒေသနဲ့အနောက်ဘက်ကဒေသတွေကနေပါလက်စတိုင်းသားတွေကိုရွှေ့ပြောင်းမယ့်အစီအစဉ်ကိုအခိုင်အမာဆန့်ကျင်ကြောင်းအင်ကာနေကသမ္မတထရန့်နဲ့ဆွေးနွေးပြီးတဲ့နောက်ပြောဆိုခဲ့တာပါပါလက်စတိုင်းတွေကိုရွှေ့ပြောင်းတာမျိုးမလုပ်ဘဲဂါဇာကိုပြန်လည်တည်ဆောက်ဖို့နဲ့စိုးဝါလာတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေအနေတွေကိုကင်တွယ်ဖြေရှင်းနိုင်ခြင်းကအားလုံးအတွက်ဦးစားပေးဖြစ်တင်ပါတယ်လို့လေဂျော်ဒန်ပြင်က X လူမှုကွန်ရက်မှာရေးသားထားပါတယ်။ဂါဇာကမ်းမြောက်ဒေသအပြစ်ခတ်ရဲစေးအတွက်အာမခံချက်ရရှိရေးသမ္မတထရန့်မြင့်အခန့်ကဏ္ဍကလည်းအရေးကြီးကြောင်းပြောဆိုခဲ့သလိုပြည်ပခန့်တွေအဆုံးသတ်အောင်ဂျိုးပန်းဖို့ကိုလည်းအမေရိကန်နဲ့တက်ဆိုင်သူအားလုံးကိုတောင်းဆိုခဲ့ပါတယ်ရှင်
။နေဆောင်ရဲ့ကာကွယ်ရေးစနစ်နဲ့အဓိကကျတဲ့လက်နက်တွေကိုမြန်မြန်ဆန်ဆန်ပေးပို့တဲ့အစီအစဉ်တွေအပါအဝင်ယူကရိန်းအတွက်စည်ရင်းအကူအညီလိုအပ်ချက်တွေကို NATO မဟာမိတ်အဖွဲ့ရဲ့ Brussels မြို့ညီလာခံမှာဆွေးနွေးကြလိမ့်မယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်။2022ခုနှစ်ရုရှားကယူကရိန်းကိုကျူးကျော်စစ်စတင်ချိန်ကလေးကထောက်ပံ့တဲ့လုပ်ငန်းတွေကိုစီစဉ်ပေးနေတဲ့ယူကရိန်းနိုင်ငံကာကွယ်ရေးအတွက်နိုင်ငံပေါင်း90ပါဝင်တဲ့အဖွဲ့ရဲ့အစည်းအဝေးမတိုင်ခင်မှာပဲကာကွယ်ရေးဝန်ကြီးကပြောဆိုလိုက်တာပါဘုတ်ဘူးနေမှာလုံးမဲ့ဒီဆွေးနွေးပွဲမှာယူကရိန်းကာကွယ်ရေးလုပ်ငန်းတွေမှာယင်းနီမြုံနံရေးမိတ်ဖက်ဥရောပနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေပါဝင်မှာဖြစ်တယ်လို့လည်းပြောပါတယ်ဗြိတိန်ကာကွယ်ရေးဝန်ကြီးဂျွန်ဟီလီကလည်းယူကရိန်းဘက်ကိုအပြေးအဝါရက်တီကြောင်းနဲ့တို့အဖွဲ့ကတဆင်ကာကွယ်ရေးနဲ့ငြိမ်းချမ်းရေးအတွက်လှုံ့ဆော်ရမယ်လို့ပြောပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးကလည်းကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးမတိုင်ခင်မှာပဲနေတိုးဌာနချုပ်မှာမိခွန်းပြောဖို့စီစဉ်ထားပြီးတော့မဟာမိတ်တွေရဲ့ကာကွယ်ရေးအသုံးစရိတ်ကိုမြင့်တင်ဖို့တွန်းအားပေးမယ်လို့လည်းပြောထားတာပါရှင်
ရုရှားဘက်ကပယ်ထိန်ဒုံးကြီးတွေမောင်းသူမဲ့လေရင်အစင်းရင်120ကျော်နဲ့ညာဘက်မှာတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်မလို့ Kiev ဒေသမှာအနည်းဆုံးလူတဦးသေဆုံးခဲ့တယ်လို့ Ukraine တာဝန်ရှိသူတွေကဒီကနေ့ပဲပြောပါရတယ်။ Kiev မြို့တော်ဝန်ကလည်းဒီတိုက်ခိုက်မှုတွေကြောင့်လူ3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ Telegram လူမှုကွန်ရက်မှာရေးသားထားပါရတယ်။ Kiev မြို့ရဲ့အရေးပေါ်ဝန်ဆောင်မှုဌာနကလည်းမြို့တော်မှာရှိတဲ့ရက်ွက်၄ခုကအဆောက်အုံတွေမှာမီးလောင်ကျွမ်းမှုနဲ့တခြားပျက်စီးမှုတွေရှိကြောင်းသတင်းထုတ်ပြန်ပါရတယ်။ဒေသခံအုပ်ချုပ်မှုကလည်းရုရှားရဲ့တိုက်ခိုက်မှုကြောင့်ကျောင်းဟိုတယ် ဲ့စီမံခန့်ခွဲရေးအဆောက်အုံနဲ့တိုက်ခိုက်ရေးအဆောက်အုံ၃လုံးပျက်စီးသွားတယ်လို့ Telegram လူမှုကွန်ရက်မှာရေးသားထားပါတယ်။ယူကရိန်းစစ်တပ်ကတော့ရုရှားဘက်ကပစ်လွှတ်လိုက်တဲ့ဒုံးကျည်၆ဆင်းနဲ့ဒရုန်း123ဆင်းနဲ့က82ဆင်းကိုပစ်ချခဲ့ကြောင်းပြောပါတယ်။ယူကရိန်းသမ္မတ Volodymyr Zelensky ကတော့ရုရှားသမ္မတ Putin ကငြိမ်းချမ်းရေးအတွက်ပြင်ဆင်နေတာမဟုတ်ဘဲယူကရိန်းနိုင်ငံသားတွေကိုတပ်ဖြတ်ဖို့နဲ့မြို့ကိုဖျက်ဆီးဖို့လုပ်နေတာဖြစ်ကြောင်းနဲ့စစ်ပွဲကိုအဆုံးသတ်ရေးမိဖက်အားလုံးရဲ့စီလုံးညီညွတ်မှုနဲ့ပံ့ပိုးကူညီမှုတွေကလိုအပ်နေတယ်လို့ပြောပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့ဘဲဂရော့ဒေသကိုတိုက်ခိုက်လာတဲ့ယူကရိန်းဒရုန်း3ဆင်းကိုပစ်ချနိုင်ခဲ့ကြောင်းပြောပါတယ်ရှင်
။အမေရိကန်အစိုးရဝန်ထမ်းအင်အားလျှော့ချဖို့အတွက်တဝေဘေးခံထားရတဲ့ထိတ်တန့်အကြံပေးဘီလီယံတထေးကြီးအီလွန်မတ်စ်ဦးဆောင်တဲ့အစိုးရလုပ်ငန်းများမြန်ဆန်ထိရောက်ရေးဌာန Dodge နဲ့ပူးပေါင်းလှုပ်ဆောင်ဖို့အမေရိကန်အစိုးရဝန်ကြီးဌာနတွေကိုအမေရိကန်သမ္မတ Donald Trump ကအင်္ဂါနေ့မှာအမိန့်ပေးလိုက်ပါတယ်။သမ္မတအမိန့်လက်မှတ်မရေးထိုးခင် Max နဲ့ Trump အတူအင်ပြူတော်သမ္မတရုံးခန်းမှာသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ဒေသတွေရဲ့မေးခွန်းတွေကိုဖြေကြားရမှာ Elon Musk ကအစိုးရဝန်ကြီးဌာနအကြီးအကဲတွေနဲ့အတူပူးတွဲလှုပ်ဆောင်နေကြောင်းအခုလိုပြောခဲ့ပါတယ်
။ Yeah, we work closely with the agency heads
Yeah, so there are certain checks in place. ဝင်ကြီးဌာနတွေအနေနဲ့ Max ရဲ့ Dodge ဌာနကဝန်ထမ်းတွေနဲ့ပူးပေါင်းပြီးတော့ဘယ်ဝန်ထမ်းတွေကိုရှော့ချနိုင်တယ်လဲဆိုတာသတ်မှတ်ဖို့နဲ့မလိုတဲ့ဌာနလုပ်ငန်းတွေကိုလုံးဝဖျက်သိမ်းဖို့သမ္မတ Trump ရဲ့အမိန့်ထဲမှာဖော်ပြထားပါတယ်ရှင
် UAE American တန်ညဘက်မြန်မာဘာသာစီစဉ်တွေကို ည9:00 နာရီကနေ 10:00 နာရီထိ Light Obiter 19 kHz 15953ည Light Obiter 25 kHz 11803ည Lightometer 30 kHz 9963ရို့အပြင်စနေတနင်္ဂနွေနေ့မှာ Lightometer 190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါရခင်ဗျာ
ဗုဒ္ဓဦးညရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာနိုင်ငံမှာစီးပွားရေးကိုစစ်တပ်ကလဝကြီးအုပ်အသုံးချပြီးပြည်သူတွေကိုဖိနှိပ်တဲ့ရန်ညားအတွက်အသုံးချနေတဲ့အကြောင်းဩစတြေးလျစီးပွားရေးပညာရှင်ပါမောက်ခရှောင်းတန်းရဲ့အစိုးရခန်းစာကိုမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကအင်္ဂါနေ့ကထုတ်ပြန်ပါတယ်။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့စစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေနဲ့ဘဏ်လုပ်ငန်းတွေအပေါ်ပုံမှန်ထိရောက်တဲ့အရေးယူမှုတွေပြတ်ထွက်မှုဒီအစိုးရခန်းစာမှာတိုက်တွန်းထားပါတယ်။စစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေကိုဖျက်သိမ်းပြီးတော့ Federal Democracy စနစ်နဲ့မြန်မာပြည်သူတွေကိုကူညီဖို့မြန်မာနိုင်ငံနဲ့ပတ်သက်လို့တာဝန်ယူလှုပ်ဆောင်ခဲ့မှုတဲ့ကုလသမဂ္ဂရဲ့လူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်တွေနဲ့အချက်အလက်ရှာဖွေရေးအဖွဲ့ဝင်တွေပါဝင်တဲ့ SACM အဖွဲ့ကထုတ်ပြန်ထားတာပါ။တစ်ချိန်တည်းမှာပဲစစ်တပ်အာဏာသိမ်းပြီးအမေရိကန်ပြည်ထောင်စုရဲ့ Federal Reserve Bank of New York မှာသိမ်းထားတဲ့မြန်မာနိုင်ငံပိုင်ဒေါ်လာ1ဘီလီယံကျော်ကို NUG မြို့သားညီညွတ်ရေးအစိုးရနဲ့တိုင်းဒေသအဖွဲ့အစည်းတွေကိုလွှဲပြောင်းပေးရဖို့ကိုလည်း SACM အဖွဲ့ကတောင်းဆိုထားပါတယ်။ပုံမှန်အတိုးရနေတဲ့ဒီငွေတွေဟာမြန်မာနိုင်ငံသူနိုင်ငံသားတွေပိုင်တဲ့ငွေတွေဖြစ်ပြီးတော့ပြည်သူလူထုကိုကိုးစားပြုတဲ့စစ်မှန်တဲ့ကိုယ်စားလှယ်တွေကတဆင့်လွှဲပြောင်းမှုလိုတဲ့အကြောင်းလဲဒီအစိုးရခန်းစာမှာပြောဆိုထားပါတယ်ရှင်။
မြန်မာနိုင်ငံဘက်ကအွန်လိုင်းကနေငွေကြေးလိမ်လည်တဲ့ gain တွေမှာလူကုန်ကူးခံထားရသူတွေလက်ခံမှုထိုင်းဆိုရအနေနဲ့ပြင်ဆင်ထားကြောင်းထိုင်းဒုတိယဝန်ကြီးချုပ်ကပြောပါရယ်ထိုင်းမြန်မာနယ်စပ်များရီနဲ့တဝိုက်မှာအခြေစိုက်တဲ့ကြားဖြန့် gain တွေကနေလူမောင်ကိုကူးခံရသူအများအပြားပြန်လွတ်လာဖို့ရှိကြောင်းဒါပေမဲ့ဒီလူတွေအလုံးကိုလက်ခံမှုတော့မဖြစ်နိုင်ကြောင်းလဲဒီကနေ့ February 12ရက်ဗုဒ္ဓဟူးနေ့မှာသူကဆိုပါရယ်သူတို့ရဲ့နေရရင်းနိုင်ငံတွေကအဲ့ဒီနိုင်ငံသားတွေကိုပြန်လက်မခံဘူးဆိုရင်ထိုင်းဘက်ကလက်ခံမှာမဟုတ်ကြောင်းလဲထိုင်းဒုတိယဝန်ကြီးချုပ်ဝက်ချာယာချိုင်းကပြောဆိုတာကို Bangkok Post သတင်းစာမှာဖော်ပြထားပါတယ်။ကြားဖြန့်ဂိုင်းတွေကနေလူအများအပြားတစ်ပြိုင်တည်းပြန်လွတ်လာတာကိုလက်ခံဖို့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုနေဆက်မှာနေရာချထားတယ်လို့ကာကွယ်ရေးဝန်ကြီးလည်းဖြစ်သူဝက်ချာချိုင်းကပြောပါတယ်။မနေ့ကအင်္ဂါနေ့တုန်းက DKBA ဒီမိုကရေစီအကျိုးပြုကရင်တက်မတော့ထိန်းချုပ်ရနေမြေတွေကကက်ဆီနိုလောင်းကစားရုံတွေမှာလူကုန်ကူးခံထားရသူ261ယောက်ကိုလိုက်လံစုဆောင်ပြီးတော့ဒီကနေ့မှာထိုင်းနိုင်ငံဘက်ပြန်လည်လွှဲပြောင်းပေးခဲ့တယ်လို့ DKBA ကလည်းပြောဆိုပါတယ် ။အဲ့ဒီနိုင်ငံသားတွေဟာဘင်္ဂလားဒေ့ရှ်၊အီသီယိုးပီးယား၊ကင်ညာနဲ့ဖိလစ်ပိုင်နိုင်ငံတွေကဖြစ်ပြီးတော့ကြားပြတ်လုပ်ငန်းမှာပါဝင်ခဲ့ဘူးသူဟုတ်မဟုတ်ဆိုတာကိုထိုင်းကစစ်ဆေးမှာပါ။ကြားပြတ်မဟုတ်သူတွေကိုနေရခြင်းပြန်ပို့ဖို့အတွက်တော့သုံးဘက်ကနေတလားထိအချိန်ယူရနိုင်ကြောင်းသူကပြောပါတယ်။မြန်မာနိုင်ငံဘက်ချမ်းမှာကြားပြတ်ခိုင်းတွေမရှိကြောင်းသက်သေပြနိုင်တဲ့အခါမြန်မာနိုင်ငံကိုဖျက်ထောက်ထားတဲ့လျှက်စင်မီ 73C အင်တာနက်ဆရာတွေပြန်ပေးဖို့စဉ်းစားသွားမယ်အကြောင်းလဲထိုင်းဘက်ကမြန်မာဘက်ကိုပြောဆိုထားကြောင်းဒုတိယထိုင်းဒုတိယဝန်ကြီးချုပ်ကပြောပါတယ်ရှင
်။မြန်မာနိုင်ငံကအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေရဲ့တားကောင်ဖြစ်ထိခိုက်နစ်နာသူတွေထဲမှာအမေရိကန်နိုင်ငံသားတွေလည်းပါဝင်တဲ့အတွက်ထိုင်းနိုင်ငံဆိုင်ရာအမေရိကန်တန်ရုံးနဲ့ထိုင်းအစိုးရတို့အနီးကပ်ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းထိုင်းတရားရေးဝန်ကြီးဌာနကပြောဆိုတာကိုဘန်ကောက်ဖို့စ်သတင်းစာမှာရေးသားထားပါတယ်။တချိန်နဲ့မှာပဲကရင်နယ်စာဆောင်တပ်ဖွဲ့ခေါင်းဆောင်မူကြီးစောချစ်သူအနေနဲ့အပေါင်းပါခေါင်းဆောင်နှစ်ယောက်ကိုဖမ်းဆီးမယ်ဆိုရင်မြန်မာနိုင်ငံအာဆီယံတရုတ်နိုင်ငံတို့နဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းသူကပြောပါတယ်။ကရင်နယ်ခြားဆောင်တပ် BGF တပ်ဖွဲ့ခေါင်းဆောင်ဘူမူကြီးစောချစ်သူအပါအဝင်၃ယောက်ကိုဖမ်းဝရန့်ထုတ်ဖို့အတွက်ထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI ကထိုင်းစိုးရကိုမနေ့ကပဲတောင်းဆိုထားတာပါ။သူတို့ကိုဖမ်းဆီးနိုင်မှုတိတ်မခက်ခဲဘူးလို့မြင်တဲ့အကြောင်းဒေတာရင်းခေါင်းဆောင်တွေရဲ့ပူးပေါင်းဆောင်ရွက်မှုဘယ်လောက်ရှိသလဲဆိုတဲ့ပုံမှာမူတည်တဲ့အကြောင်းလဲထိုင်းတရားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။နေဆက်ဖြတ်ကျော်ရာဇဝတ်မှုတွေဟာတက်ဆိုင်ရာနိုင်ငံတွေကိုချိန်ချောက်နေရဆိုတာလက်ခံနေဆိုရင်ပူပေါင်းဆောင်ရွက်ကြမှာဖြစ်တယ်လို့လည်းထိုင်းတရားရေးဝန်ကြီးဌာနကပြောဆိုသွားပါတယ်ရှင်
။ View American အတန်ယုံချုပ်ရှိရာ Washington DC မြို့တော်နဲ့အနီးတစ်ဝိုက်ပြည်နယ်တွေအပါအဝင်အမေရိကန်အရှေ့ဘက်ခြမ်းနဲ့အလဲပိုင်းပြည်နယ်တွေမှာစီးနင်းတွေရေခဲမိုးတွေနဲ့အတူပြင်းထန်တဲ့နှင်းမုန်တိုင်းဝင်ရောက်နေပါတယ်။ Washington DC နဲ့ Gallia Virginia နဲ့အနောက် Virginia ပြည်နယ်တွေမှာအထူးသဖြင့်စီးနင်းတွေများနိုင်တယ်လို့ခန့်မှန်းထားပြီးတော့အများဆုံး25စင်တီမီတာလောက်အထိရှိနိုင်တယ်လို့လည်းအမေရိကန်အမျိုးသားမိုးလေဝသဌာနကခန့်မှန်းထားပါတယ်။ Virginia ပြည်နယ် Stanley Town မြို့မှာရေခဲတူဟာ 8.4mm အထိရှိနိုင်ပြီးတော့မြောက်ကရိုလိုင်းနားပြည်နယ် Glendale Spring မှာ 6.4mm ရှိမယ်လို့လည်းခန့်မှန်းထားပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုမခင်လေးနဲ့အတူကျွန်မအလီမာတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုမတင်ဆက်ပေးခင်မှာအရင်ဆုံးတော့သတင်းဆောင်မတစ်ခုကိုတင်ဆက်ပေးစမှာရယ်အမေရိကန်ကဂါဇာကမ်းမြောင်ကိုထိန်းချုပ်ပြီးအဲ့ဒီမှာရှိတဲ့ပါလက်စတိုင်းလူမျိုးတွေကိုဂျော်ဒန်နိုင်ငံကထားရလက်ခံပေးထားမဲ့အစီအစဉ်ကိုဂျော်ဒန်ဘုရင်ဒုတိယမြောက်အဗ်ဒူလာကထောက်ခံပေးဖို့သမ္မတဒေါ်နယ်ထရမ့်ကထပ်လောင်းတောင်းဆိုလိုက်ပါရယ်အစ္စရေးနဲ့ဟာမတ်အကြားကယာယီအပြစ်ခတ်ရဲစဲရေးသဘောတူညီချက်ပြတ်ပြဲလို့နီနီဖြစ်နေချိန်သမ္မတ Trump နဲ့ Jordan ဘုရင်တို့ Washington ကသမ္မတအိမ်ဖြူတော်မှာတွေ့ဆုံခဲ့ကြတာပါဒီအကြောင်း VOA အိမ်ဖြူတော်သတင်းတောက်ချုပ် Patsy Widaga Sawa သတင်းပေးဖို့ထားတာကိုကိုစုံဝင်းလိုင်းကပြောပြပေးမှာပါရှင
် Israel တစားကနေနောက်တစ်ထုတ်ပြန်လွတ်ပေးမဲ့အစီအစဉ်ကိုအချိန်ဆွဲထားမယ်လို့ Hamas အဖွဲ့ကချင်းချောက်လိုက်တဲ့အတွက်စစ်ပွဲတွေပြန်ဖြစ်လာမှာကို Gaza မှာရှိတဲ့ Palestine တွေအကြားစိုးရိမ်မှုတွေထွက်ပေါ်နေပါတယ်
احنا ما يينا حروب ما يينا
စစ်ပွဲတွေကိုယုံမုံလာတဲ့အတွက်ကျမတို့တေးခြင်းနဲ့ဆန္ဒတောင်ဖြစ်မိပါတယ
်ဂျော်ဒန်ဘီယင်အဗ်ဒူလာကိုမနေ့အင်္ဂါနေ့ကအင်ဂျူရောမှာလက်ခံတွေ့ဆုံခြင်းမှာပဲဂါဇာကိုရယူလိုတဲ့အစီအစဉ်ကိုသမ္မတထရမ့်ကထားလောင်းပြောကြားခဲ့ပါတယ
် I think it's going to be something that's going to be magnificent for
ဒီအစီအစဉ်ကပါလက်စတိုင်းတွေအတွက်အရန်ကိုကောင်းတဲ့အစီအစဉ်မှာသူတို့တွေဒီအစီအစဉ်ကိုကြိုက်ကြပါလိမ့်မယ်အင်ချမ်မီအလုပ်ကိုကျွန်တော်အောင်မြင်အောင်လုပ်နိုင်ခဲ့ပါတယ်ဒါကြောင့်ဒီကိစ္စကိုကျွန်တော်ပြောနိုင်ပါတယ်သူတို့ကြိုက်ကြမှာပါ
ဂါဇာကလူဦးရေနှစ်သန်းနီးပါးကိုအိမ်နီးချင်းနိုင်ငံတွေကိုထာဝရပြောင်းရွှေ့မဲ့အစီအစဉ်ကိုပါလက်စတိုင်းလူမျိုးတွေအပြင်ဂျော်ဒန်၊အီဂျစ်နဲ့တခြားနိုင်ငံတွေကလည်းလက်မခံကြပါဘူး။ဒါပေမဲ့ကင်ဆာအပါအဝင်တခြားရောဂါတွေနဲ့အနာမကျန်းဖြစ်နေကြတဲ့ဂါဇာကကလေးငယ်2000ကိုလက်ခံမယ်ဆိုတာကလွဲလို့သမ္မတထရမ့်ရဲ့အစီအစဉ်ကိုတံပြန်တင်ပြဆွေးနွေးဖို့ဂျော်ဒန်ဘီရင်ဘက်ကငြင်းဆန်ခဲ့ပါတယ်
I think we have to keep in mind
Egypt နဲ့အာရဗ်နိုင်ငံတွေဘက်ကတင်ပြထားတဲ့အစီအစဉ်တွေလည်းရှိနေတယ်ဆိုတာကိုမေ့ထားလို့မရပါဘူးဒီကိစ္စကိုဆွေးနွေးဖို့ sorry အင်ရှင်မင်းသားမိုဟာမက်ဘင်ဆာမန်ကရီဟတ်ကိုဖိတ်ထားပါတယ်အဓိကကတော့အားလုံးအတွက်အဆင်ပြေနိုင်မယ့်နည်းလမ်းကိုဘယ်လိုဝိုင်းရှာကြမလဲဆိုတာပါပဲ
အမေရိကန်ရဲ့အကူအညီတွေပေါ်အများပြမိခိုနေရတဲ့ဂျော်ဒန်ဘီရင်အတွက်ဒါဟာအင်မတန်အရေးပါတဲ့တွေ့ဆုံမှုဖြစ်ပါတယ်အမေရိကန်ကပေးနေတဲ့အကူအညီတွေကိုရပ်တန့်ပြစ်မယ်လို့သမ္မတထရမ့်တနင်္လာနေ့တုန်းကပြောခဲ့ပေမဲ့မနေ့ကဂျော်ဒန်ဘီယင်နဲ့တွေ့တဲ့အချိန်မှာတော့မပြောတော့ပါဘူးဂျော်ဒန်နိုင်ငံသားအများအပြားဟာပါလက်စတိုင်းဒုက္ခသည်ဘဝကလာသူတွေဖြစ်ပါတယ်တကယ်လို့သမ္မတထရမ့်ရဲ့အစီအစဉ်ကိုဂျော်ဒန်ဘီယင်ကလက်ခံလိုက်မယ်ဆိုရင်တိုင်းပြည်အတွင်းနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေဖြစ်ပေါ်နိုင်ပြီးဟာမတ်အဖွဲ့ကလည်းထိုးဖောက်ဝင်ရောက်လာနိုင်တယ်လို့ Washington Institute အရှေ့အလယ်ပိုင်းမူဝါဒဆိုင်ရာဌာနက Keith L. Omaga ပြောပါတယ်
Hamas could create not only domestic problems
Hamas အဖွဲ့ပြည်ရင်းချင်းဖက်မှုတွေကိုဖန်တီးရုံနဲ့မကဘဲဂျော်ဒန်မြေမှာခြေစပ်ပြီး Israel ကိုတိုက်ခိုက်တာတွေလှုပ်လာနေပါတယ်ဒါတွေကဂျော်ဒန်နိုင်ငံတည်ငြိမ်ရေးကိုအပြင်းထန်ချင်းချောက်မှုတွေဖြစ်စေုံနဲ့မကဘဲနိုင်ငံတည်ရှိမှုကိုပါချင်းချောက်လာနေပါတယ
်သမ္မတ Trump ကဂါဇာကိုထိန်းချုပ်လိုကြောင်းပြောဆိုမှုကဟာမတ်အနေနဲ့အပြစ်ရရေးကိုဆက်ဆွနေလို့တဲ့ဆန္ဒမရှိအောင်ဖြစ်သွားစေတယ်လို့ L. Omar ကပြောပါတယ်ဖေဖော်ဝါရီ10ရက်နေ့ကတော့ Israel ဘက်ကအပြစ်ရရေးသဘောတူညီချက်ကိုချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဒဇာဂန်နေထပ်လွတ်ပေးမဲ့အစီအစဉ်ကိုဟာမတ်ဘက်ကနှောင့်နှေးထားမယ်လို့ချင်းချောက်လိုက်ပါတယ်သမ္မတ Trump နဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu တို့ကလည်းတူညီတဲ့သတိပေးမှုတွေနဲ့တုံ့ပြန်ခဲ့ကြပါတယ
်
ကျွန်တော်တို့အစိုးရအဖွဲ့ကတင်ကြီးတညွတ်ထဲချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ကတော့တကယ်လို့တရားခံတွေအားလုံးကိုစနေနေ့နေမွန်းတဲ့ချိန်မှာအကုန်လွတ်မပေးဘူးဆိုရင်ဟာမတ်အဖွဲ့အပီးတိုင်ခြုံငိမ့်သွားသည့်အထိအစ္စရေးစစ်တပ်ကပြင်းထန်တဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေပြန်လည်လှုပ်ဆောင်သွားပါမယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ညာမင်နေတန်ယာဟုကဟီဘရူးဘာသာနဲ့ပြောတော်တာပါစစ်ပွဲတွေပြီးဆုံးသွားချိန်မှာအစ္စရေးကဂါဇာကိုအမေရိကန်လက်ထက်လွှဲပြောင်းပေးမယ်လို့သမ္မတထရန့်ကပြောပါတယ်
We're not going to buy anything. We're going to have it.
ကျွန်တော်တို့ကဘာကူမှဝယ်မှာမဟုတ်ပါဘူး။ကျွန်တော်တို့ကရလာမှာဖြစ်တဲ့အတွက်ယူထားမှာပါ။အဲ့မှာငြိမ်းချမ်းမှုရှိအောင်ကျွန်တော်တို့ကလှုပ်ဆောင်သွားမှာဖြစ်တဲ့အတွက်ပြဿနာမရှိနိုင်ပါဘူး။ဘယ်သူမှလည်းမေးခွန်းထုတ်ကြမှာမဟုတ်ပါဘူး
။ဒါပေမဲ့ဂါဇာဒေသကနေကတော့ဒီလိုပြောဆိုမှုတွေကိုသဘောတူကြမှာမဟုတ်ပါဘူးခင်ဗျာ
။ကိုစုံဝင်းလိုက်ပြောပြသွားတာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ online ငွေလိမ်ခိုင်းမှာခိုင်းစီခံရသူတွေထိုင်းနိုင်ငံကိုလွှဲပြောင်းတဲ့သတင်းကိုပြောပြပေးကြပါမယ်။မြန်မာနိုင်ငံနယ်စပ်မှာအခြေစိုက်လှုံရှားနေတဲ့ online ငွေလိမ်ခိုင်းတွေနဲ့ရာဇဝတ်လုပ်ငန်းတွေမှာအာဓမ္မခိုင်းစီခံထားရတဲ့နိုင်ငံခြားသား260ကျော်ကိုထိုင်းအနာပိုင်းတွေထံလွှဲပြောင်းပေးလိုက်ကြောင်း DKPA တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကပြောလိုက်ပါတယ်။ကြားဖြန်လို့လူသိများတဲ့ online ငွေလိမ်ခိုင်းတွေကိုနှိမ်နှင်းဖို့ထိုင်းနိုင်ငံကဖိအားပေးနေပြီးတော့ DKBA အဖွဲ့ခေါင်းဆောင်တွေကိုပါဖမ်းဆီးနိုင်ဖို့ကြိုးပမ်းနေချိန်မှာအခုလိုရာဇဝတ်လုပ်ငန်းတွေမှာခိုင်းစေခံရသူတွေပြန်လွတ်လာတာပါဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းထိုင်းခြေဆိုင်သတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်အတွင်းကDKBA ဒီမိုကရေစီအကျိုးပြုကရင်တပ်မတော်ထိန်းချုပ်ရာနယ်မြေတွေကကာစီနိုလောင်းကစားရုံတွေမှာလူကုန်ကူးခံရတဲ့နိုင်ငံသားတွေရှာဖွေဖို့ဆိုပြီး DKBA ခေါင်းဆောင်တွေကကာစီနိုရုံတွေကိုဖေဖော်ဝါရီလ17ရက်နေ့ကဝင်ရောက်စစ်ဆေးမှုတွေလုပ်ခဲ့ပါတယ်။ဒီနောက်လေလံတဲ့ဂိုင်းတွေနဲ့ကာစီနိုရုံတွေထဲမှာရောင်းစားခံရတဲ့နိုင်ငံသား262ဦးကိုထိုင်းအနာပိုင်းတွေထံကိုဖေဖော်ဝါရီလ12ရက်နေ့မှာပြန်လည်လွှဲပြောင်းပေးခဲ့တယ်ဆိုပြီး DKBA ဒီမိုကရေစီအကျိုးပြုကရင်တပ်မတော်ကစစ်ဦးစီးအရာရှိချုပ်ဗိုလ်ချုပ်ဆန်းအောင်ကဗီအိုကိုပြောပါတယ်
။ကျွန်တော်တို့စပ်ခွေစစ်စီးတဲ့လူမှန်မှန်ပေါ့လေ။ကျွန်တော်တို့လွှဲအားလိုက်တယ်ဒီနေ့နော်။အဲ့ဒါနဲ့မှလည်းအခက်ခဲအဲ့ဒီလက်ရှိတော့တော့ကျွန်တော်တို့ကဖြစ်လက်ဒီစစ်ကောင်စီရဲ့သူ့ရဲ့ဟိုဥပဒေလဲကျွန်တော်တို့ကအတိအဝတဲဟိုနိုင်နာဖို့လဲအသွားရေးလာရခဲ့တယ်လေဒါကြောင့်မိစ္ဆာရထိုင်းအောင်ပဲကျွန်တော်တို့လွှဲလိုက်တော့လေနော
်ဟုတ်
ဒီလက်ရှိဟိုတဲ့ကျွန်တော်တို့လက်ရှိခေါ်နေတဲ့ဒီစစ်ကောင်စီသူ့လူဝင်မှုအကြီးကြီးရေးလာလာဝကလာဒီအဲ့ဒါလဲတို့နဲ့လွှဲပေးဖို့တော့တောင်းဆိုတော့ဗျာနော်ကျွန်တော်လည်းဟိုစူးစမ်းရတယ်။ကျွန်တော်တို့သွားပို့ဖို့ကလည်းလမ်းကြောင်းမှလည်းဟိုပြောမလဲအထက်ကျရှိလို့လေ။အဲဒါကြောင့်ကျွန်တော်တို့ဒီမိစ္ဆာရဟိုဘက်ကန်ဒီဖက်တာထိုင်းဝင်ပြေးလာတယ်ပေါ့နော်
။ဖိလစ်ပိုင်က26ဦး၊ဘင်္ဂလားဒေ့ရှ်က73ဦး၊ဘရာဇီးက2ဦး၊နီပေါ်က2ဦး၊ကင်ညာ33ဦး၊လာအို19ဦး၊အီသီယိုးပီးယား46ဦး၊ပါကစ္စတန်32ဦး၊တန်ဇန်နီးယားက2ဦး၊သီရိလင်္ကာက2ဦး၊ယူဂန်ဒါက2ဦး၊ထိုင်ဝမ်က4ဦးပါဝင်နိုင်ငံသားသား260ကျော်ကိုလွှဲပြောင်းပေးခဲ့တယ်ဆိုပြီး DKBA ကပြောပါတယ်။လူကုန်ကူးခံရပြီးပြန်လည်လွတ်မြောက်လာသူတွေကိုတော့တက်ခရိုင်ဖော့ဖရမြို့နယ်တွေကနေထိုင်းစစ်တပ်တွေကကားတွေနဲ့ခေါ်ဆောင်သွားခဲ့ပါတယ်။မြန်မာနိုင်ငံအတွင်းကငွေကြေးလိမ်လည်တဲ့ဂိုင်းတွေဟာ DKBA ကရင်လက်နက်ကိုင်အဖွဲ့နဲ့နေကြောင်တက်တွေထိမ့်ချုပ်တဲ့ဒေသတွေမှာရှိနေပြီးအကျိုးတူစီးပွားလုပ်ကင်နေတယ်ဆိုတဲ့ပြောဆိုချက်တွေရှိနေတယ်လို့နေကြောင်တက်တွေကလုံခြုံရေးယူပေးနေတယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်လာနေတယ်လို့ထိုင်းဘက်ကနှိမ်နင်းမှုတွေအတွက်ဖိအားမျိုးစုံပေးလာတာဖြစ်ပါတယ်မြန်မာနယ်စပ်ကငွေ ချေးလေလေတဲ့ခိုင်းနေနှိမ့်နှင်းဖို့ထိုင်းနိုင်ငံကနေရာ၅ခုမှာလျှက်စစ်မီးတွေဖြတ်တောက်ပြီး73စီတွေတင်ပို့တာတွေကိုပါဖြတ်တောက်ခဲ့တာပါတခြားကုန်ပစ္စည်းတင်ပို့မှုတွေကိုလည်းပိတ်ပင်နေချိန်မှာ DKBA ဘက်ကလည်း online ငွေချေးလေလေတဲ့သူတွေကိုဖမ်းဆီးတာပြန်ပို့တာတွေကိုတိုးပြီးတော့လှုပ်ဆောင်လာနေပါတယ်ရှင
် online ငွေလိမ်ခိုင်းမှာခိုင်းစီခံရသူတွေကိုထိုင်းနိုင်ငံဘက် DKBA လွှဲပြောင်းပေးတဲ့တဲ့မအေးမှာကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ထိုင်းနိုင်ငံရဲ့ကုန်စည်တင်သွင်းမှုကန့်သက်တဲ့တဲ့နဲ့ပတ်သက်ပြီးတော့ပြောပြပေးစမှာတယ်မြန်မာနိုင်ငံနယ်စပ်အခြေဆိုင် online ငွေလိမ်ခိုင်းတွေကိုနှိမ်နင်းတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်မြန်မာနိုင်ငံကိုတင်သွင်းနေတဲ့ကုန်ပစ္စည်းတွေကိုထိုင်းနိုင်ငံကကန့်သတ်မဲ့တဲ့ရင်ကြောင့်ကုန်တယ်တွေစိုးရိမ်နေကြပါတယ်မြန်မာဘက်ကိုတင်သွင်းနေတဲ့73စီအပြင်တခြားလူသုံးကုန်17မျိုးနီးပါးကိုထိုင်းဘက်ကကန့်သတ်မဲ့တဲ့ရင်ကြောင့်နယ်စပ်ကုန်သွယ်ရေးမှာထိခိုက်လာနိုင်တယ်လို့လည်းပြောပါတယ်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးအခြေအနေရန်ကုန်ကတင်ပြပို့ထားတာကိုအခြေခံပြီးတော့ကိုစီသူပြောပြပေးပါရှင်
မြန်မာဘက်ကနေဆက်ကနေတင်သွင်းနေတဲ့ကုန်ပစ္စည်းတွေကကုန်စည်17မျိုးနှီးပါးကိုထပ်ပြီးတော့ကန့်သတ်လိုက်တယ်ဆိုတဲ့သတင်းတွေထိုင်းနယ်စပ်မှာထွက်ပေါ်နေပါတယ်။ကင်ပီနယ်မြောက်ပိုင်းမြို့မှာရှိတဲ့ကြားဖြတ်ငွေလိမ်ခိုင်းတွေကိုနှိမ်နင်းဖို့မြန်မာဘက်ကရောင်းချနေတဲ့73စီတွေကိုကန့်သတ်ပြီးနောက်ထပ်ကုန်စည်အမျိုးပေါင်း17မျိုးနှီးပါးကိုထိုင်းကကန့်သတ်လိုက်တယ်ဆိုတဲ့သတင်းထွက်လာတော့ပါ။အဓိကကတော့ကြားဖြတ်လုပ်ငန်းတွေမှာလိုအပ်နိုင်တဲ့လက်စစ်သုံးဆောင်ပစ္စည်းတွေကိုအဓိကကန့်သတ်တာဖြစ်နိုင်တယ်လို့မြန်မာကုန်တယ်တချို့ကပြောပါတယ်။ဒီကွန်ပစ္စည်းတွေကတော့ mobile phone phone battery နဲ့အခြားအသွင်း battery မျိုးစုံ inverter မီးစက် solar ပြား phone နဲ့ဆက်ဆက်ပစ္စည်းတွေလက်စစ်ကျူး computer အစိတ်ပိုင်း computer software engine wire စတာတွေဖြစ်ပါတယ်။ထိုင်းဌာနဆိုင်ရာသတင်းတွေကဒီကိစ္စကိုတရားဝင်မထုတ်ပြန်သေးပေမဲ့မြန်မာဘက်ကပုံမဲ့ကုန်လောင်ယုံတွေမှာထိုင်းတောင်ရှိသူတွေက73စီပါဝင်ဒီပစ္စည်း71မျိုးကိုအဓိကရှာဖွေနေကြတယ်လို့ထိုင်းနယ်စပ်ကမြန်မာလုပ်ငန်းရှင်တူကဗီဒီယိုကိုပြောပါတယ်
ကျိုးကသူဝင်စစ်တဲ့ချိန်မှာဒီပစ္စည်းကျွန်တော်ရှိမှာဟောကျွန်တော်ရှိမှာမဟုတ်ဘူးเนาะကုန်စည်ပို့ဆောင်ရေးလုပ်နေတဲ့သူတွေအကောလုံးရှိမှာတဦးတဦးရှိမှာဝင်စစ်လို့တွေ့တယ်ဆိုရင်ဒါတော့ပြဿနာတော့ရှိတာပေါ့ဘူးဘူးနေနေတော့တောင်းဆောင်ပုံလည်းရှိတယ်ပေါ့သူတို့ကအဲ့ဒီလိုတာမြင့်တဲ့သူတွေငါလည်းတော့ကျွန်တော်တို့မှလည်းကျွန်တော်တို့လမ်းကြောင်းနေတယ်ကျွန်တော်တို့ကြည့်ကြတာပေါ့เนาะဒါပေမဲ့အဓိကအကျတော့ကျွန်တော်တို့အဲ့စီဒီဘာကြီးကျတော့ကျွန်တော်တို့မသိဘူးပေါ့ဆိုတော့ရပါတီတွေကြတော့လေကျွန်တော်တို့မရှိဘူးကျွန်တော်တို့အဓိကယူတာကပါပါဝါဘက်တီကြတော့ဒီအတုံးတောင်လုံးဘူးပဲဆိုတော့တစ်လုံးနှလုံးကြီးကြတော့ကိစ္စမရှိဘူးပို့ဒီကအများနဲ့ကြတော့ကျွန်တော်တို့မရှိဘူးပို့ဒါတောက်ကုန်တွေပဲကျွန်တော်တို့ယူတယ်ပို့
မြန်မာနေဆက်မြို့တွေကကြားဖြတ်လုပ်ငန်းတွေအတွက်အထောက်ပံ့ဖြစ်နိုင်တဲ့လျှက်စစ်နဲ့73စီကိုအခုလအစောပိုင်းကစပြီးတော့ထိုင်းဆွဲကဖြတ်တောက်ခဲ့ပါတယ်ဒါကြောင့်ကင်းပြည်နယ်မြောက်ပိုင်းမြို့အပါဝင်ရှမ်းပြည်နယ်အရှေ့ပိုင်းကမြို့နယ်တွေမှာ73စီပြတ်လတ်မှုတွေကိုကြုံနေရတာပါအခုထိုင်းဘက်ကထပ်မံတားမြစ်လာတဲ့အသုံးဆောင်ပစ္စည်းတွေလည်းပြည်တွင်းစစ်ကောင်မှဈေးတက်လာတာမျိုးတွေဖြစ်ကောင်းဖြစ်လာနိုင်တယ်လို့လုပ်ငန်းရှင်တို့ကခန့်မှန်းထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံရဲ့ကုန်စည်တင်သွင်းမှုကန့်သတ်မဲ့တဲ့ကြောင့်မြန်မာကုန်တွေတွေစိုးရိမ်နေတဲ့တဲ့ကိုစီသူကပြောပြပေးခဲ့တာပါအခုတခါတော့ electronic မဲပေးစနစ်ကိုတုံးမဲ့စစ်ကောင်စီအစီအစဉ်နဲ့ပတ်သက်ပြီးတော့တုံးသက်သူတွေရဲ့အမြင်တချို့ကိုပြောပြပေးစမှာတယ်လာမယ့်ရွေးကောက်ပွဲကို electronic မဲပေးစနစ်အသုံးပြုဖို့စီစဉ်နေကြောင်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီကနေ့ပြည်ထောင်စုနဲ့အထိန်အမှတ်ပေးပို့တဲ့မိန့်ခွန်းမှာပြောလိုက်ပါတယ်။လာမယ့်ရွေးကောက်ပွဲမှာအသုံးပြုမယ်လို့ဆိုပေမဲ့အသေးစိတ်တော့မပြောပါဘူး။နိုင်ငံရေးပြဿနာတွေနဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်ရွေးကောက်ပွဲကိုဦးစားမပေးဖို့တိုက်တွန်းနေတဲ့ကြားကစစ်ကောင်စီကစီစဉ်နေတဲ့အပေါ်မှာတော့အကဲခတ်တွေမိန့်ခွန်းထုတ်နေကြပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မတ်စုမွန်ကပြောပြပေးပါရှင်။
ဒီကနေ့ကြာရောက်တဲ့ဖေဖော်ဝါရီလ12ရက်နေ့88နှစ်မြောက်ပြည်ထောင်စုနေအခမ်းအနားကိုပေးပို့တဲ့မိကွန်းမှာတော့စစ်ကောင်စီရဲ့ဥက္ကဋ္ဌစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလာမယ့်ရွေးကောက်ပွဲမှာ electronic မဲပေးစနစ်နဲ့မဲပေးနိုင်မှုလှုပ်ဆောင်သွားမယ်အကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။အဲ့ဒီမိကွန်းကိုတော့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုစားစစ်ကောင်စီရဲ့ဒီဥက္ကဋ္ဌဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းကဖတ်ကြားခဲ့ပါတယ
်။ရွေးကောက်ပွဲတွင်မဲမတမာမှုမရှိစေရနှင့်တိကျမှန်ကန်စေရေးမြန်မာ electronic voting machine ဖြင့်မဲပေးသည့်စနစ်ကိုအသုံးပြုဆောင်ရွက်သွားမည်ဖြစ်ပါသည်ဆန္ဒမဲပေးပိုင်ခွင့်ရှိသူအားလုံး၏အခွင့်အရေးများနှင့်နာမှုဆုံးရှုံးမှုမရှိစေရနှင့်နီလန်ကျနာသည့်မှန်ကန်သည့်ရွေးကောက်ပွဲဖြစ်စေရေးအတွက်အဖက်ဖက်မှကြိုးပမ်းဆောင်ရွက်သွားမည်ဖြစ်ပါသည
်ပြီးခဲ့တဲ့ရက်ပိုင်းကစစ်ကောင်စီကခန့်အပ်ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမြန်မာ electronic voting machine MEVM ကိုစစ်ကောင်စီဥက္ကဋ္ဌနဲ့အဖွဲ့ကိုချပြခဲ့ပါတယ်ထုတ်ပြန်ထားချက်အရဆိုရင်တော့ဆန္ဒပြုတဲ့ဆက်ဆန္ဒပြုမှုကိုမှန်ကန်မှုရှိမရှိပြသပေးတဲ့ဆက်နဲ့ထိန်းချုပ်ဆက်တွေပါဝင်တယ်လို့ဆိုပါတယ်က 12 volt battery နဲ့အဲ့ဒီစက်တွေကိုလဲပတ်အသုံးပြုနိုင်တယ်ဆိုတာကိုလည်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းပြည်တွင်းမှာထုတ်လုပ်ထားတယ်လို့ဆိုတဲ့ဒီစက်တွေကိုမဲယုံနိုင်မှာအသုံးပြုမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။မဲမတမာမှုအကြောင်းပြချက်နဲ့2021ခုနှစ်မှာအရက်သားအစိုးရကိုဖယ်ရှားပြီးတော့ဆရာနာသိမ်းခဲ့တဲ့စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲအပေါ်မှာပြည်တွင်းပြည်ပတန်လျာတွေနဲ့သတိပေးနေချိန်မှာပဲမဲပေးပုံဤစနစ်အပြောင်းလဲတွေပေါ်မှာနိုင်ငံရေးအကဲခတ်တွေရဲ့မေးခွန်းတွေလည်းထွက်ပေါ်လာနေပါတယ်
။ကြောက်ပြောမယ်ဆိုရင်တော့တာမန်ချင်းနေမှာ electronic voting ဆိုတာမျိုးလုပ်လာမယ်ဆိုရင်ကောင်းတယ်လို့ပြောမှာပေါ့။ဒါတော့ရွေးကောက်ပွဲတခုကြီးအထက်ကဥတီချက်ကအများဆန္ဒကိုပေါ်ထုတ်နိုင်ဖို့တရားမျှတမှုစစ်ကြောရလထုတ်ဖို့ဆိုတော့ဒါကိုဥမတည်နိုင်တဲ့ပတ်ဝန်းကျင်အခြေအနေနော်ဒီကောက်ပွဲကိုကူးစီးတဲ့လူစီမံခံခွင့်ရလူစသည်ဖြင့်မပြည့်စုံလို့ရှိရင်တော့ဒါကကြောင်းလဲတင်တာတစ်ခုဖြစ်ပြီမြေကောင်းနေကြောင်းလဲမှုလို့ပြောဖို့ဖြစ်တယ်ဘလောက်ဒီ electronic voting system ကဘလောက်အပြန်အလှန်ထင်ကြောင်းမှုရှိတယ်လေဘလောက်ယုံကြည်နိုင်တယ်လေမေးပြီးတဲ့လူကဒီစနစ်ပေါ်မှာဘလောက်အားကိုးနိုင်တယ်လေဆိုတာကလည်းအရေးကြီးတယ်မေးကုန်မယ်ချင်းနေအားလုံးကိုကြည့်ချက်ကြည့်ရင်ဒါကတော်ရဖြစ်စရာရှိတယ်ပေါ့နော်ရွေးချက်တစ်ခုခုပါရှိတယ်လေသူမချိန်ကူးရတယ်လို့ပဲပိုကောင်းမဲ့ချင်းနေချင်းပြီးတော့ရိုးသားလုပ်တဲ့
နိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရခိုင်ဦးဆောင်ပါတီကဒေါက်တာအေးမောင်ကတော့ဒီစနစ်နဲ့တုံးမဲ့အပေါ်မှာအခုလိုရှုမြင်ပါတယ
်။ဒီလိုစနစ်မှာကြတော့ပါတီတစ်ခုကိုတူဦးကလာပေးရင်တခါတည်းကောင်းလုပ်ပြီးသားလို့ပြောပါတယ်။ပြီးရင်ဘေးပါတီကိုပေးလိုက်တယ်ဆိုရင်အရက်စာရွက်ပုတ်ပြီးတက်ပြားလိုက်ရလဲအောက်မေးပုံးသေးကိုအလုပ်လုပ်ကြပြီးသားဖြစ်တယ်။မေးလာပေးတဲ့လူတရားမေးလာမှအောက်မှာတရားရောက်နေမှာပေါ့။ဒီပါတီဒီပါတီကိုဆိုရဥစားလေးကိုခွေးချကြည့်လိုက်ရင်ဟုတ်လား electronic counting ကတခုသွားမယ်ဟိုဘက်က manual counting လုပ်လို့ရတဲ့ဥစားအောက်မှာကြပြီးကြလို့ပြောပါတယ်အဲဒါကြောင့်ဟို check က double checking system သဘောဖြစ်နေတယ်လို့လည်းပြောပါတယ်မှားရင်လုံးဝမရှိအောင်ဆိုတဲ့သဘောနဲ့တစ်ဖြည်းဖြည်းစမ်းသပ်လိုက်ပြင်ဆင်လိုက်ပို့ပြနော်ကမှလူတယောက်ပါတီတစ်ခုကိုမေးပေးရင်ရှင်းနောက်ပုံနဲ့အောက်နဲ့အကွက်တွေကကတ်တဲ့ခါမှာလက်ရှုပ်ပြီးတော့အပေါ်ကကိုကိုမနှိပ်မိအောင်ပို့ပြန်တခုနဲ့တူကြာမှာသူကချန်စီယိုလေးချားတယ်ပို့ဒါလေးတွေလည်းသူတို့ထည့်သွင်းထားကြတယ်ဆိုတော့ကြိုးပါတယ်သူပါတီအလုံးကတော့လက်ခံကြတဲ့အနေထားရှိပါတယ
်2025ခုနှစ်နှစ်ဦးပိုင်းလောက်မှာရွေးကောက်ပွဲကျင်းပနိုင်မှုရွေးကောက်ပွဲကော်မရှင်ဘက်ကရာထားပေမဲ့အချိန်တိကျကိုတော့စစ်ကောင်စီဘက်ကမပြောထားပါဘူးနိုင်ငံရေးသုံးသက်တဲ့သူတွေကတော့2026ခုနှစ်အစပိုင်းလောက်မှာသာကျင်းပနိုင်ခြေရှိတယ်ဆိုပြီးခန့်မှန်းနေပါတယ်မြန်မာနိုင်ငံမှာမြို့နယ်ပေါင်း330ရှိတဲ့အထက်မှာတော့ဆေးရေးပြိပခဖြစ်ပွားနေတာနဲ့နည်းနည်းလုံခြုံရေးမငြိမ်မသက်ဖြစ်နေတဲ့နေရာတွေနောက်ပြီးတော့စစ်ကောင်စီဘက်ကမထိန်ချုပ်နိုင်တဲ့နေရာတွေကိုဖယ်လိုက်တဲ့ဆိုရင်မြို့နယ်ပေါင်း16မြို့နယ်မှာတော့ရွေးကောက်ပွဲကျင်းပနိုင်ရေးစစ်ကောင်စီအနေနဲ့ရာထားနေပါတယ်လို့နိုင်ငံရေးပါတီတွေကပြောပါတယ်ကျင်းပမယ့်ရွေးကောက်ပွဲမှာတော့အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးလွှတ်တော်တွေကိုရွေးချယ်တာမှာအရင်စနစ်တွေတုန်းကလိုမျိုးမဲအများဆုံးရတဲ့ပါတီကိုအနိုင်ပေးတဲ့စနစ်နဲ့မဟုတ်ဘဲနဲ့အချိုးကျကိုစားပြုစနစ် PR စနစ်ကိုကျင့်သုံးရွေးချယ်ဖို့စစ်ကောင်စီဘက်ကပြင်ဆင်နေပါတယ်စစ်ကောင်စီခန့်အပ်ထားတဲ့ကော်မရှင်ဘက်ကလည်းမကြခင်ထုတ်ပြန်မဲ့ရွေးကောက်ပွဲဥပဒေနည်းဥပဒေတွေကိုပြင်ဆင်ပြဋ္ဌာန်းနိုင်မှုဆောင်ရွက်တာမှာတော့ electronic မဲပေးစနစ်အကြောင်းကိုထည့်သွင်းပြဋ္ဌာန်းလာနိုင်ပွဲရှိတယ်လို့တချို့ကသုံးသပ်ပါတယ်အာဆီယံအရှိတောင်အာရှနိုင်ငံများအဖွဲ့ခေါင်းဆောင်တွေကတော့မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ထက်တိုင်းပြည်ငြိမ်းချမ်းရေးကိုအရင်ဦးဆုံးတည်ဆောက်ဖို့စစ်ကောင်စီကိုတိုက်တွန်းနေပါတယ်။လက်ရှိရွေးကောက်ပွဲကော်မရှင်စီမှာမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီက53ပါတီရှိပါတယ်။စစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ဟာမကြသေးခင်တုန်းကမှနိုင်ငံရေးပါတီဥပဒေတွေပြဋ္ဌာန်းပြီးတော့ပါတီတွေကိုပြန်ပြီးတော့မှတ်ပုံတင်ခိုင်းခဲ့တာပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD စတဲ့ပါတီကြီးတွေအပါအဝင်ပါတီပေါင်း70နီးပါးကိုတော့စစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ကနေအဲ့ဒီပါတီကြီးတွေကိုနိုင်ငံရေးပါတီတွေအဖြစ်ကနေပယ်ဖြတ်ထားပါတယ်ရှင်
လာမယ့်ရွေးကောက်ပွဲမှာ electronic မဲပေးစနစ်သုံးမယ်စစ်ကောင်စီရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့သုံးသက်သူတွေရဲ့အမြင်တချို့ကိုမတ်ဆူမွန်ကပြောပြပေးခဲ့တာပါဗုဒ္ဓဘုညရဲ့သတင်းပေးပို့ချက်တွေကဒီလောက်ပါပဲရှင်မကြခင်မှာတော့ဗုဒ္ဓဘုညရဲ့တင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနှာဆင်ကြည့်ရှုနိုင်ပါသေး VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါသေး
မင်္ဂလာနေ့မှာတော်တာရှင်များရှင် VOA American တန်ရက်2025ခုနှစ် February လ12ရက်ဗုဒ္ဓဘူးညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်သူ့ Washington DC မြို့ရကနေည9နာရီကနေ10နာရီထိ line to meter 19 kHz 15653ည line to meter 25 kHz 11803ည line to meter 30 kHz 9963ညနဲ့စနေတိုင်းတွေမှာဆိုရင်တော့ line meter 190 kHz 1505ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြအက်ဒီတာနဲ့ဆွေးနွေးကန်းလူငယ်တွေအတွက်ဂျန်စီအစီအစဉ်လောက်ကိုရနိုင်ရဲ့အားကစားကဏ္ဍစရဲအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါဒါတွေကိုမတင်ဆက်ပေးခင်မှာအရင်ဆုံးတော့ဗုဒ္ဓဘူးညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အက်ဒီတာနဲ့ဆွေးနွေးကန်းအစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးမှာပါကြားဖြန်နေနေရေးထိုင်းဝီကြီးချုပ်နဲ့တရုတ်သမ္မတတို့ရဲ့သဘောတူညီချက်ဟာနှစ်ဖက်ပူးတွဲစင်ညာချက်ထဲကလက်တလောလှုပ်ဆောင်နေတဲ့ကိစ္စဖြစ်ပါတယ်ဒီကိစ္စဟာဘာကြောင့်အရေးကြီးသလဲရှုပ်ထွေးရဲ့ဒီပြဿနာကိုလွယ်လွယ်ကူကူဖြေရှင်းနိုင်ပါမလားဆိုတာအခုတပတ်ရဲ့အက်ဒီတာနဲ့ဆွေးနွေးကန်းအစီအစဉ်မှာမတ်မြတ်တစရောင်ကဦးကျော်စန္တာကိုမေးမြန်းဆွေးနွေးထားပါတယ်ရှင်
မင်္ဂလာပါဦးကျော်စန္ဒာရှင်
မင်္ဂလာပ
ါဒီပြီးခဲ့တဲ့ February 5ရက်ကနေ10ရက်မှာထိုင်းဝန်ကြီးချုပ်ပေထုံတန်ရှင်နဝတ်ကတရုတ်နိုင်ငံခီးစဉ်4ရက်သွားခဲ့ပါတယ်ဆိုတော့အဲ့ဒီမှာသူကပူရဲပြီးတော့သူကြေညာချက်ထုတ်တာမှာဒီနေဆက်ကပေါ့နော်ကြားဖြန့် online ငွေလင်ကိုင်းတွေကိုနှိမ်နှင်းဖို့လည်းပါတယ်အဲ့တော့ဒါကဘယ်လောက်ထိအရေးပါပါလဲ
အရေးပါပါတယ်ဒါကြတော့ဒီခီးစဉ်အတွင်းမှာဒီတဲ့အရေးကြီးတဲ့ကိစ္စတွေလည်းပါတယ်ဒါပေမဲ့ဒီကိစ္စဟာအပူတပြင်းလိုအပ်နေတဲ့ကိစ္စဖြစ်ပါတယ်ဒီကိစ္စကိုဖြေရှင်းဖို့အတွက်တရုတ်ကဒီခီးစဉ်တိုင်ခင်နေတာသူတို့ရဲ့အရာရှိဝန်ကြီးတယောက်လာပြီးတော့ညှိနှိုင်းခဲ့တယ်ညှိနှိုင်းပြီးတော့နေဆက်ထီသွားပြီးကြည့်ခဲ့ပါတယ်ဒီကိစ္စကတကယ်တော့တရုတ်အတွက်အရေးပါပုံကဒီကြားဖြန့်လုပ်ငန်းအတွက်အဓိကစားကောင်ဖြစ်ရတဲ့လူဟာတရုတ်လူမျိုးတွေဖြစ်ပါတယ်တရုတ်ဆိုရဘက်ကဒီကိစ္စအတွက်နှင်နာခဲ့ရတဲ့ပမာဏဟာဒေါ်လာဘီလီယံ40 50လောက်ရှိခဲ့ပြီဆိုပြီးတော့ထုတ်ပြန်တာကိုတွေးရပါတယ်ဆိုတော့တရုတ်လူမျိုးတွေအဓိကစားကောင်ဖြစ်နေရတယ်တစ်ချိန်တည်းမှာထိုင်းဘက်ကကြည့်မယ်ဆိုရင်လည်းထိုင်းကကမ္ဘာလက်ခီးသွားလုပ်ငန်းမှာတော်တော်အားထားတဲ့နိုင်ငံဖြစ်ပါတယ်ကိုဗစ်မတိုင်ခင်ကထိုင်းနိုင်ငံရဲ့ GDP ဝင်ငွေပမာဏမှာ 1,900 လောက်ဟာခီးသွားလုပ်ငန်းကရတာဖြစ်ပါတယ်အဲဒီတော့ကိုဗစ်နောက်ပိုင်းမှာကျဆင်းသွားတယ်နောက်တော့ပြန်လဲနယ်လန်းထူဖို့ကြိုးပမ်းလာတဲ့အခါသူတို့စီတရုတ်ခီးသွားတွေကိုအဓိကအားထားလာပါတယ်2024တုန်းကစစ်တမ်းကတရုတ်ခီးသွားတွေက9,000လောက်လာခဲ့တယ်ဆိုတော့2025အတွက်သူတို့တာဂက်ထားတာကတော့တရုတ်ခီးသွားတွေ9,000-10,000လောက်လာလိမ့်မယ်လို့သူတို့ပြင်မှတ်ထားပြီးတော့တရုတ်ခီးသွားတွေကအဓိကကျူးဆွေးနေဆွေးလုံနေရပါအဒီအချိန်မှာကြားဖြန့်လုပ်ငန်းရောက်ထိုင်းဟာနာမည်ပြတ်သွားတယ်နောက်ပြီးတော့ဒီကြားဖြန့်လုပ်ငန်းစီကိုသွားတဲ့အဓိကလမ်းကြောင်းဟာအဲ့နေစားကဖြတ်ပြီးတော့ဝင်ရတာဖြစ်ပါတယ်ဆိုတော့ဒါအပြင်အဲ့ဒီလုပ်ငန်းမှာတရုတ်လူမျိုးတွေအလိညာခံရလို့ဒုက္ခရောက်ရတာကိုလည်းပဲရုပ်ရှင်ရိုက်ပြီးတော့တရုတ်နိုင်ငံမှာပြတော့လူတွေကမလာတော့ဘူးနောက်ဆုံးဟိုဟာရုပ်ရှင်မင်းသားတယောက်အဖမ်းခံရတဲ့ကိစ္စအဲ့မှာပြန်ပြီးတော့မနေရွေးဒီကိစ္စနဲ့ပတ်သက်ပြီးတော့စိတ်ထွာဖြစ်တော့တရုတ်ခီးသွားတဲ့လာမဲ့အလားအလားစိတ်နေသွားတယ်ဆိုတော့တရုတ်ထိုင်းနိုင်ငံအတွက်စီးပွားရေးအဖြစ်လည်းပဲဒါဟာစိန်ခေါ်မှုတစ်ခုဖြစ်လာတယ်ဆိုတော့ဒီဟာကိုအတိအကအပူပြင်းဖြစ်ရှင်ဖို့လိုတယ်ကျန်တဲ့ကိစ္စတွေကအရေးကြီးသွားလည်းပဲဒီစီးပွားရေးကိစ္စဟာအဓိကကိစ္စဖြစ်နေတယ်လို့ပြောမှာဖြစ်ပါတယ
်ဒါပေမဲ့ဒီကြားဖြန့်လုပ်ငန်းတွေကိုကြည့်မယ်ဆိုရင်မြန်မာဘက်ခြမ်းဒီမြန်မာနေဆက်ဘက်ခြမ်းမှာပုံများနေတာမဟုတ်ပါဘူးလားအဲ့တော့မြမအာနာပိုင်းနေနဲ့ညှိဖို့ပို့ပြီးတော့မလိုပါဘူးလား
လိုအပ်ပါတယ်မြမအာနာပိုင်းနေနဲ့ညှိခဲ့တာပဲသူကအခုတရုတ်ဝန်ကြီးဝန်ကြီးမတိုင်ခင်ရှိခဲ့တဲ့နိုင်ငံသားဝန်ကြီးဟာလည်းပဲအဲ့ဒီကလေးကမြမပြည်ကိုလာပြီးတော့သူကအဲ့စစ်ကောင်စီအကြီးအကဲနဲ့တွေ့ပြီးတော့ဒီကိစ္စကိုပြောခဲ့ရဆိုတာသတင်းတွေထွက်ပါတယ်မထရောက်ပါဘူးနောက်ဝန်ကြီးတို့လက်ထက်မှာလည်းပဲအချိန်ချင်းသူတို့ဟာဒီဟာကိုကြိုးစားတယ်မထရောက်ဘူးစစ်ကောင်စီကဘာမှထိတိယောက်အရေးမယူနိုင်တဲ့သဘောစစ်ကောင်စီရဲ့လှုပ်ဆောင်ချက်အသိပြောညံ့နေတဲ့အတွက်ကြောင့်နောက်ဆုံးသူတို့ဟာနီနောင်မဟာမိတ်သုံးဘွဲကိုဒါအပေးယူလုပ်တယ်ပြောပြောမစည်းကြိုးရုံပြုနေတယ်ပြောပြောသူတို့နေနေတာဒုက္ခခေါင်းညိတ်ပြီးတော့နေခဲ့တယ်ပေါ့လေအဲ့လိုနေခဲ့တဲ့အခါမှာထိရောက်ပါတယ်နီနောင်မဟာမိတ်သူကပြတ်ပြတ်သားသားလုပ်တယ်ဒါလုပ်တာအပြင်နီနောင်မဟာမိတ်သုံးဘွဲစီဒီစစ်ကောင်စီကိုလုံအောင်ဖျက်ရှားပြီးတော့ဖက်ဒရယ်ဒီမိုကရေစီနိုင်ငံထူထောင်မယ်အသူလူမျိုးစုတွေရဲ့အခွင့်အရေးတွေလည်းပဲအပြေအဝတိုက်ပွဲဝင်သွားမယ်ဆိုပြီးလှုပ်လာတဲ့အခါမှာကျတော့တရုတ်ကမျက်လုံးပြူလာဟာဒီစစ်ကောင်စီကိုဖြုတ်ချလို့တော့မဖြစ်ဘူးသူတို့ကိုဖြုတ်ချလိုက်ရင်ငါတို့အကူစရာမရှိတော့ဘူးဆိုပြီးတော့သူတို့အားပေးထားတဲ့ညီနောင်မဟာမိတ်သုံးဘွဲကိုသူတို့ပြန်ပြီးဟန်တာခဲ့ရတဲ့အခြေအနေကိုရောက်လာပါတယ်ဆိုတော့စစ်ကောင်စီရဲ့လှုပ်တဲ့ကိစ္စဟာသိပ်ပြီးတော့မထီရောက်ဘူးအဲ့ဒီအတွက်ကြောင့်ဒါထိုင်းကိုပဲအဓိကအဖြစ်ဒါပြောရမယ်သူကထိုင်း လူတွေသွားတော့အဓိကဝင်ပေါက်လည်းဖြစ်နေထိုင်းနိုင်ငံဆိုပြီးတော့တကယ်စမ်းနဲ့ပတ်သက်ပြီးတော့စစ်ကောင်စီကိုစိတ်အားမကိုတော့ပြင်နေထိုင်းကိုလာပြီးညှိတယ်လို့ပြောမှဖြစ်ပါတယ်အဲ့တော့ဒီလုပ်ငန်းတွေတိုက်ဖြတ်ဖို့အတွက်ထိုင်းနဲ့ညှိတော့ထိတိယောက်ယောက်နေနေနိုင်ကြရှိလားထိုင်းကတော့လောလောဆယ်မှာလုံစာပေါ့လေအဲ့လိုပိတ်တယ်ဆိုပြီးတော့ခါပြင်းပြထန်ထန်သူတို့မျိုးသားလူမျိုးကောင်စီကအဲ ဘူးသူတို့ကိုသူတို့လျှက်စစ်လုပ်ငန်းတွေအတွက်ဆိုဒါပေမဲ့လည်းပဲလင်းနေရပဲထိတာလည်းပဲသိမထျောက်သေးဘူးဆိုတဲ့သဘောဖြစ်ပါတယ်ထိုင်းကလှုပ်တာကလည်းအဲ့တော့လှုပ်တော့ထိုင်းမှာအဓိကအားနေချက်ရှိရတယ်သူတို့ကို၌ကလည်းပဲဘလောက်ကင်းရှင်းသလဲဒီကိစ္စမှာဒီအဂ္ဂိလိုက်စားတဲ့အရာရှိတွေစစ်တပ်ထဲမှာအဲ့နေဇာနဲ့ပတ်သက်တဲ့တာဝန်ရှိပုဂ္ဂိုလ်တွေသူတို့တွေလည်းပါဝင်ပတ်သက်မှုတွေရှိအောင်ရှိနေနိုင်ပါတယ်အဲ့ဒီထဲမှာပြောလို့မရဘူးအဲ့တော့အဲ့ဒီဟာတွေနဲ့မကဘူးဒီစီးပွားရေးကုမ္ပဏီကြီးတွေသူတို့မြန်မာနိုင်ငံနဲ့ဒီစွန့်ရင်တို့ဘာလို့လောင်စာတို့ကိစ္စနဲ့လုံနေသူတို့ဟာဒိန်ဝင်လုတော့လည်းပဲမသမားတဲ့နီလန်လည်းပဲရှိနိုင်တယ်ဆိုပြီးတော့သုံးသက်သူတွေကပြောကြပါတယ်ဆိုတော့ထိုင်းရဲ့လုပ်ငန်းဟာသိထိရောက်တဲ့အခြေအနေတော့မရှိဘူးပေါ်လေလုတော့လည်းပဲနောက်တလောတော့ငါထိုင်းကသူတို့ရဲ့လုပ်ရဟာထိရောက်အောင်မြင်လေဆိုတော့ပြသဖို့အတွက်သတင်းနောက်တချို့ကိုပေါ်လေအဲ့ဒီကိုခေါ်ပြီးတော့ပြပါတယ်အထက်ကိုဝင်ခွင့်ပေးတယ်ထိုင်းရွေချက်ကတော့ဒီကိစ္စကိုဟန်တာရဲဆိုတဲ့သဘောကိုပြကျင်တဲ့အတွက်ကြောင့်ခေါ်ပြတာပါပြပြတော့အဲ့မှာသတင်းထောက်ရေးထားတဲ့ BBC ကအဲ့မှာဘန်ကောက်ရှစ်တောင်အရှာသတင်းထောက်ဂျွန်နသန်ဟက်ဂျီထားတာကိုကြည့်ရင်သူကနေရာတကာမှာတော့ဆိုင်းဘုတ်တွေကတ်ထားတယ်ဟာတာချန်လုံကဒီမစမာတဲ့နီးနေလောက်တာကိုငါတို့လက်မခံဘူးအတင်းအမခန့်စင်မှုကိုဆန့်ကျင်တဲ့ပြန်ပိုစတာတွေတော့အများကြီးပဲသူတို့သွားလေတဲ့နေရာမှာလူတွေလိုက်နေတယ်ဆိုအဆောက်အဦတချို့သူတို့ဝင်လို့မရဘူးသူတို့ဝင်မယ်ဆိုတော့မရဘူးအဲ့ဒါက private ပုဂ္ဂိုလ်အဆောက်အဦတွေဖြစ်တယ်ခင်ဗျားတို့ပြေးဝင်လို့မရဘူးပြောတယ်အပြင်ကားကြောင့်ကြည့်တော့မိတွေထင်ချင်းလင်းနေပြီးတော့အထက်မှာဟိုတယ်လို့ဖွင့်ပြီးတော့လုံနေတွေ့ရတယ်ဆိုတော့သူတို့ကဘလောက်ပဲဖုံဖုံဒီဟာသိမထျောက်မအောင်မြင်ဘူးဆိုတော့တွေ့ရပါတယ်နောက်ပြီးတော့ဒီရေသားရဲ့နိုင်ငံကြီးရှင်နာသိရှုပ်ထွေးပါတယ်ဒူလော်လာဆီကတော့နေဂျာဆောင်တက်ပါလေ BGF တွေကအဓိကဖြစ်နေတာပါတကယ်တော့ဒီ BGF အစတုန်းကတော့ KNU KNU တဲ့မှာဗုဒ္ဓဘာသာကရင်ဖွဲ့ DKB ခွဲထွက်တယ်အဲ့ဒီ DKB တဲ့ကမှဒီလူတွေကပုံမူရေးစောချစ်သူပါလေသူခွဲထွက်ပြီးတော့အစိုးရနဲ့ပေါင်းပြီးတော့နေကြဆောင်ညီမအစိုးရနဲ့ပေါင်းပြီးတော့နေကြဆောင်တပ်ဖြစ်နေသူတို့နေတယ်နေပြီးတော့သူတို့ကအဓိကထားပြီးတော့လုပ်နေရဆိုတော့သူဟာဒီနေဇတ်ဒေသရဲ့နိုင်ငံရေးမှာအဓိကထင်ကွင်ညာဟိုဘက်တိန်ဒီဘက်တိန်ကသူရဲ့သဘောထားသိအရေးကြီးတဲ့နေရာဖြစ်ပါတယ်ဆိုတော့ဒီလောက်ထုတ်ထွေးတဲ့ကိစ္စမှာထိုင်းကဘလောက်ထိဆက်လက်ပြီးလုံထိုင်မလဲထိုင်းဘက်ကလည်းပဲစောစောကပြောခဲ့သူလူကင်းကြီးမှလူကင်းမဲ့သဘောတွေရှိနေတယ်ဆိုတော့ဒါကတော့သိပြီးတော့မသေးကြတဲ့ကိစ္စဖြစ်ပါတယ်။ညမှာတစ်ခုပြောဖို့လိုရတာကတော့အဲ့မှာအလုံးလုံးနဲ့လူတိုင်းဟာအတင်းအဓမ္မဖန်စီပြီးခိုင်းစင်ရင်ခံနေရတဲ့လူကြီးပဲမဟုတ်ဘူးသူတို့သဘောနဲ့သူတို့ပေါ့လေလာကကောင်လို့လုံနေတဲ့လူလည်းရှိတယ်ဆိုတာကိုသတင်းထုတ်တွေရတာတွေ့ရပါတယ
်။အခုနကဦးကျော်ဆန္ဒပြောခဲ့တဲ့အဲမှာဒီမြန်မာအာဏာပိုင်နေရောကြားပြန်ကိစ္စတွေနဲ့ကင်းရှင်းပါရဲ့လား
အာလုံးဝမကင်းရှင်းဘူးလို့ပြောမှာဖြစ်ပါတယ်ကျွန်တော်အထောက်ထားတွေလိုက်ရှာကြည့်တယ်ဒီမှာတချို့ကဘယ်လိုရေးထားလဲဆိုတော့ရှင်အာ2024မတ်လတုန်းကဘိုးချုပ်ငါဦးပေါ်လေအဲ့ဒါအွန်လိုင်းလိင်လေကိုင်းကြားဖြန်းနဲ့ပတ်သက်လို့ဆိုပြီးတော့ကာကွယ်ဝန်ကြီးဌာနကဘိုးချုပ်အွန်လိုင်းထွန်းနဲ့ဘိုးချုပ်လှမိုးဘိုးချုပ်ဇော်မင်းဘိုးချုပ်စိုးလှိုင်းနောက်ကဘိုးချုပ်တူသူတို့ဖန်စီပြီးတော့အရေးယူခဲ့တယ်အဲဒါဘိုးချုပ်တွေကိုနိုင်ကပါဝင်နေရအဲ့ဒီထဲမှာအဲ့ဒီဟာအပြင်အဲ့ဒီတိုင်ငယ်တုန်းကဒုတိယဘိုးချုပ်ကြီးနေတဲ့ပုဂ္ဂိုလ်မဟုတ်ဘူးဒုတိယဘိုးချုပ်ကြီးဆိုရဆရာအဲ့ဒီဒုတိယဘိုးချုပ်ကြီးမြင်းဆိုင်တို့ကိုလည်းပဲသူတို့အနာသိမ့်ဖို့ကြံစီလို့ပြီးတော့ဖန်စီဆစ်ဆေးတယ်ဘာညာဆူပြီးတော့တရင်ထွက်ခဲ့တယ်အဲ့ဒီဟာလည်းပဲတကယ်တကယ်တော့ကြားဖြန်းတဲ့ငွေလင်ခိုင်းတဲ့ပတ်သက်မှုတွေသာဖြစ်တယ်ဆိုတာတဖြည်းဖြည်းဒါကသတင်းလောကမှာပေါ်ထွက်လာတဲ့သတင်းများသာဖြစ်ပါတယ်အဲ့ဒီမပေါ်ထွက်ပြီးရင်ဖြစ်နေတဲ့အခြေအနေကအများကြီးရှိနေပါလေဆိုတော့ဘယ်လို့မှကင်းရှင်းတယ်လို့ဒါပြောလို့မရပါဘူးအတိအကျအဲ့လိုမကင်းရှင်းလို့လည်းပဲဒီလိုဖြစ်နေတာပါဒီကိစ္စဟာမြန်မာနိုင်ငံအခြေအနေကလည်းပေါဝင်ပတ်သက်နေတယ်ထိုင်းဘက်ကလည်းပေါဝင်ပတ်သက်နေတယ်နေဆက်အခြေအနေမှာလည်းပဲခုနလိုနိုင်ငံရေးအခြေအနေလည်းပဲကင်ရတွေရခက်ခက်နေဆိုတော့ဘယ်လိုဝင်ပြီးဆွဲရမလဲဆိုတော့သိခဲရင်ပါလေ
ကင်တွေလို့မရဘူးဆိုရင်ထိုင်းတို့တရုတ်တို့ကဒါသူတို့အင်အားနဲ့ဝင်ပြီးတော့ကင်တွေထိုင်မလားဒါမဲ့ဒီဒေသဟာတရုတ်နယ်စပ်လည်းမဟုတ်ဘူးဆိုပြီးတော့တရုတ်အင်အားတွေနဲ့လာရင်တရုတ်တပ်ဖွဲ့တွေနဲ့လာပြီးတော့ဒါကိုတစုံတရာလုပ်မယ်ဆိုရင်လည်းပဲပြည်သူတွေအများကြီးရှုပ်ထွေးမှုရှိလာနိုင်မှာအဲ့ဒါလောလောဆယ်မှာတော့အဲ့လည်းမဖြစ်နိုင်သေးဘူးလို့တော့ယူဆရပါတယ်တကယ်လို့လှုပ်လာရင်တော့ဘယ်လိုဖြစ်လာမလဲဆိုတာကျွန်တော်စောင့်ကြည့်ရမှာသာဖြစ်ပါတယ
်နောက်ပြီးတော့ဒီထိုင်းဝန်ကြီးချုပ်က သူရဲ့ခရီးစဉ်မှာတရုတ်သမ္မတရှိချင်းဖြစ်နေလဲတွေ့ပါတယ်အဲ့တော့နှစ်နိုင်ငံဆက်ဆံရေးပို့ပြီးတော့ခိုင်မာအားကောင်းအောင်နောက် digital စီးပွားရေးဒါတွေကိုလည်းဆွေးနွေးပါတယ်နောက်တစ်ခုကအဲ့ထဲမှာပါတာသူတို့ညညာချက်ထဲမှာဒီတရုတ်နဲ့ထိုင်းယထာလန်စီမံကိန်းဒါကဘယ်လောက်ထိအရေးပါပါလဲ
အရေးပါပါတယ်သူတို့စီးပွားရေးပထမတစ်ခုကတော့ဒီတရုတ်နိုင်ငံဟာအမေရိကန်ရဲ့အဓိကအဖြစ်ပြတ်မှတ်ဖြစ်နေပေါ့လေစီးပွားရေးအဖြစ်သူတို့ကtrade war ကုန်သွယ်ရေးစပွဲလွန်ချွတ်သုံးရတယ်ဗောလေအခွန်တွေတုတ်ောက်တဲ့ဘာညာလုံနေအချိန်မှာနေတူပြီးရင်အမေရိကန်ရဲ့အရင်နှီးဆုံးမဟာမိတ်ဖြစ်တဲ့ထိုင်းကိုသူတို့ဘက်ကိုပအောင်ဆွဲဆောင်ထင်တယ်တကယ်အမြင်မှုတစ်ခုဖြစ်ပါတယ်အဲ့ဒီခေတ်ကတချိန်ထဲမှာထိုင်းဒီအမေရိကန်ကတချို့နိုင်ငံတွေကနေဒါတို့ဘာတို့မက္ကဆီကိုတို့အဲ့ဒီအိန္ဒိယနိုင်ငံတွေတို့တော့မှအခွန်ဘာညာတုတ်ောက်မဲ့လုံနေမငှက်တာဘူး trade imbalance ဗောလေအမေရိကန်နဲ့နိုင်ငံသူတို့ဘက်ကစာနေစွေးလုတာပြောထိုင်းကသာနေတာထိုင်းနဲ့အမေရိကန်ကိုပြောမှာထိုင်းကအများကြီးအမြတ်ရနေတယ်ဆိုတော့ဒီကိစ္စကိုအမေရိကန်လောလောဆယ်ဘာမှမပြောသေးဘူးအခုလို့မပြောသေးတဲ့အချိန်မှာထိုင်းကြီးကွန်ဗိုင်းနဲ့ပတ်သက်ပြီးတော့တရုတ်ဘက်ကိုပို့ပြီးတော့ပင်းတဲ့သဘောမျိုးပြောလိုက်တယ်ဆိုတော့တချို့ကစိုးရိမ်ကြတယ်ဒါကိုအမေရိကန်ကထောက်ပြအောင်ထောက်ပြလာလိမ့်မယ်လို့ပြောကြတာရှိပါတယ်ဒါကတစ်ပိုင်းနောက်အဲ့ဒီယထာလန်ဖောက်မဲ့ကိစ္စထိုင်းအချိပေါ်အမြန်ထားတယ်ကဖောက်မဲ့ဆိုရင်အဲ့ဒါကတော့အကြောင်းမဟုတ်ဘူးသို့တော်လည်းပဲအဲ့ဒီဟာရဲ့ရည်ရွယ်ချက်ကအဲ့ဒါဆက်ပြီးတော့ဟိုထိုင်းနိုင်ငံရဲ့တောင်ဘက်မှာကရာကျွန်းဆက်ဆိုတာရှိရဟိုလိုငရအဲ့ဟာကိုဖျက်ပြီးတော့ဒီဘက်ထိုင်းဘက်ကပင်လယ်ခွေ့ကနေပြီးတော့ဒီမြန်မာနိုင်ငံမုတ်မပင်လယ်ခွေ့ကိုထွက်တဲ့တူငန်းဖောက်ဖို့ဆိုဟိုးရာစုပေါင်း900ကျော်ကကြံစီချက်ဦးတယ်တခါမှမအောင်ဘူးအဲ့ဒါဟာပထမသူတို့စဉ်းစားခဲ့ကြတာကအဲ့ဒီမှာပြီးတော့ land bridge ဟိုဘက်နဲ့ဒီဘက်ဆက်သွယ်ရေးလမ်းကြောင်းဖောက်ပေးမယ်ဆိုတော့ထိုင်းကလာတဲ့ပစ္စည်းတွေဟာတရုတ်ယထာလန်ကတစ်ဆင့်လာမယ်ကုန်ပစ္စည်းကိုနောက်ပြီးတော့အဲ့ဒီယထာလန်ကတစ်ဆင့်ဒီဘက်ကိုဒီမိတ်မပင်လကွေးဘက်ကိုထွက်တဲ့လမ်းလုပေးမယ်ဆိုတော့လုပ်တယ်အဲ့လိုလုပ်တာလည်းပဲအမေရိကန်ကညင်ညာဖြစ်လာမယ်လို့တချို့ကသုံးသပ်ကြတယ်ဒါအပြင်တရုတ်ကိုဒီအထိလာခွင့်ပေးလိုက်တဲ့ဆိုရင်တရုတ်ကစင်ပေါ်နဲ့ဖြတ်လာမှလည်းရှိရဦးအဲ့တော့အဲ့ဒီနားမှာရေချောင်းပိုင်ဆိုင်မှုအငင်းပွားနေတဲ့အင်ဒိုနီးရှားတို့မလေးရှားတို့နဲ့လည်းပဲပြဿနာလည်းပူဖြစ်လာနိုင်တယ်လို့တွက်တဲ့သူတွေရှိပါတယ်ဆိုတော့လောလောဆယ်မှာကတော့ထိုင်းဟာတရုတ်နဲ့ပူပြီးတော့နှိစက်လာတယ်ဆိုတဲ့ဟာကတော့သိကြပါတယ်ဒါလည်းစောင့်ကြည့်ရမယ့်ကိစ္စပါခင်ဗျာ
။အနီးဆက်လာရဲဆိုတော့အခုအနေထားတွေကိုကြည့်မယ်ဆိုရင်ဒီထိုင်းကတရုတ်ဘက်ကိုယိမ်းလာတဲ့သဘောရှိတယ်လို့ပြောလို့ရလား
။အဲ့ဒါပေါ့နီးဆက်တယ်ဆိုတော့ယိမ်းတယ်လို့ပြောရမှာပဲ။ထိုင်းရဲ့ policy ကထိုင်းတို့ကအဲ့လို bend with the wind သူကလေတိုက်ရာယိမ်းပြီးတော့ဆက်ဆံနိုင်တဲ့နိုင်ငံပါပဲ။သမိုင်းစဉ်မှာလည်းပဲ Indo China ဒီဘက်လောက်ဆွေနဲ့ Cambodia ဘက်ကိုပင်တကသိမ့်တယ်ဒီမြန်မာနိုင်ငံဒီဘက်ထိအင်္ဂလိပ်ကသိမ့်တယ်ထိုင်းကနေတတ်တယ်ဟိုဘက်ဒီဘက်ဆက်ဆံတယ်လေအဲဒီတေဝင်ကိုလိုနီမဖြစ်ခဲ့ဘဲနဲ့ဂျာမန်ရတ္တိထိုင်ခဲ့တာပဲထိုင်းကအများအားအဲ့လိုနေတတ်ပါတယ်သူကဆိုတော့အခုအဲ့လိုဖြစ်တော့လည်းပဲအမေရိကန်ကလည်းထိုင်းကိုလက်လွတ်မရပါဘူးသိအရေးကြီးတဲ့ဒေသဖြစ်နေပါတယ်သူတို့အတွက်အစင်းလာမဟာမိတ်လည်းဖြစ်တယ်ဆိုတော့ထိုင်းနိုင်ငံကဘူးဗီယက်နမ်ဟာလည်းပဲသူတို့ဘင်ဘူးပေါ်စီဆိုပြီးတော့အဲ့လိုအမေရိကန်နဲ့ကောတေဝင်နဲ့ကောဆက်ဆံလာတာတွေ့ရပါတယ်ဆိုတော့ထိုင်းကလည်းပဲအလားတူဆက်ဆံလာတယ်ဆိုတော့ဆက်ပြီးတော့ဒီလိုပဲရည်တည်သွားနိုင်မယ်လို့မျှော်လင့်ရပါတယ်
။ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်
။ဟုတ်ကဲ့
ဒါကတော့ကြားဖြတ်နေနေရေထိုင်းတရုတ်ပူးပေါင်းဆောင်ရွက်မှုအလားလားဆိုတဲ့ခေါင်းစဉ်နဲ့အက်ဒီတာနဲ့ဆွေးနွေးကအစီအစဉ်မှာဦးကျော်စံတာကိုမမ်းပြတဲ့ဇေယောင်ကမေးမြန်းတင်ဆက်ပေးခဲ့တာပါအခုတော့ဂျန်စီအစီအစဉ်အလှည့်ရောက်ပါပြီလေးတစ်ကြာလာတဲ့အထိဆရာနာတင်ပြီးတော့ပဋိပက္ခတွေကြီးမားနေတဲ့မြန်မာနိုင်ငံမှာဒီပမှာကြောင်းတက်အလုပ်လုပ်ချင်တဲ့လူငယ်တွေနိုင်ငံသားသွားဖို့လေဆိပ်ကနေထွက်ခွာခွင့်မရတာစစ်ကောင်စီရဲ့စစ်မှုထမ်းမှုအတင်းသွတ်သွင်းတာနောက်တော့အမေရိကန်နိုင်ငံကပညာတော်သင်စုတွေကိုရုပ်သိမ်းလိုက်တာဒီလိုအခြေအနေတွေကြောင့်မြန်မာနိုင်ငံအတွင်းမှာရှိတဲ့လူငယ်တွေမှာအကြက်တဲမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်ဒီလိုဗတ်ပေါင်းစုံကကြက်တဲမှုတွေကိုမြန်မာလူငယ်တွေနေ့စဉ်ကြိုးစားရင်ဆိုင်ကြော်လွှားနေကြရတာပါမက်ခင်လီကဆက်သွယ်စကားပြောပေးထားပါတယ်ရှင်
เอ้ Gen Z တက်ချင်အောင်ပြမီเนาะဒီတစ်ပတ်တော့လူငယ်တွေက online ရနေပြီးတော့ကဘာကြီးတစ်ခုလုံးနဲ့ချိတ်ဆက်ပြီးဆောင်ရွက်နေနိုင်တဲ့အနေအထားကနေပြီးတော့စစ်တပ်အာဏာသိမ်းလိုက်တဲ့အတွက်ကြောင့်မလို့မြန်မာတိုင်းနိုင်ငံလုံးကလူငယ်တွေအကြက်အတဲနဲ့ရင်ဆိုင်ကြုံတွေ့နေရတယ်လीဘလို့မျိုးအခက်ခဲတွေနဲ့လူငယ်တွေရင်ဆိုင်ကြုံတွေ့နေရလဲဆိုတာကိုသိနိုင်မှုအတွက်မြန်မာလူငယ်လေးနှစ်ယောက်ဖိတ်ခေါ်ထားပါတယ်ဒါပေမဲ့ဒီဗီဒီယိုမှာတော့သူတို့ရဲ့လုံခြုံရေးအတွက်ကြောင့်မလို့သူတို့ရဲ့မျက်နှာတွေနဲ့အသံတွေတော့ဖြတ်ထားပါတယ်
ตอนนั้นเสร็จตัวเองมาวะเนาะลงจมูกเต็มไม่ရှိอยู่ป่ะเนาะဥမာဖုန်းနေလို့ခံရတာမျိုးတို့ဒီမှာတိုက်ခံရတာမျိုးတို့တွားရလာရင်လူရဲခံရတာမျိုးอ่ะ အများကြီးကြားနေရတယ်ပေါ့နော်ကိုကိုရန်လည်းအာဘတ်စကားစီးသွားနေတယ်ဖုန်းလည်းပါပြီးသားကြီးအာပစက်ရည်တွေလည်းပါပြီးသားကြီးဆိုတော့လေအဲ့လိုမျိုးလူငယ်အတွက်ကလည်းအဲ့တင်တန်းတွေကိုသွားတက်ရတဲ့အခါမှာသွားတဲ့ဆက်သွေးမှာလည်းလုံချုံမှုတွေမရှိရမျိုးလေးရှိရပါတော့အာဖတ်ဖတ်ကနေရောအခက်ခဲရအများကြီးရှိနေပါတယ်ဘယ်လိုလဲဆရာ
ဒီဥပဒေစိုးမိုးမှုရှိရတဲ့ဘက်မှာဆိုရင်အဲ့ဒီဟိုကိုစလွေတိုင်းလည်းပို့ပြီးတော့များတယ်ပေါ့နော်ဆိုကိုကဒီအဲစကောင်းစီဘက်ကအချင်းတွေကိုလည်းကြားပါတယ်ဒီအဲကိုလူဝင်ရှင်ပဲပြန်ပြီးတိုက်ခတ်တာမျိုးလည်းအဲစိုးရင်ရတယ်ပေါ့နော်ဒါမျိုးအဲပို့ပြီးတော့များလာတယ်လုပ်ငန်းခွင်နဲ့အဲဆိုင်တဲ့အခက်အခဲတွေရှိတယ်ပေါ့နော်မဆိုင်ကိုကအလုပ်သွားမှဆိုရင်တော့မှအဲဒီအချိန်လေးကိုကြည့်မှထွားတာမျိုးကိုကလက်ဖက်ရည်ဆိုင်တော့ကောင်းကောင်းမထိုင်ရတဲ့အချိန်လေးမျိုးတွေအဲရောက်သွားတယ်ပေါ့နော်အဲ့လိုမျိုးခက်ခဲလေးတွေရှိပါတယ
်ဒီလိုနေ့စဉ်လူလိမှုဘဝမှာလူငယ်တွေအတွက်မလုံခြုံမှုတွေဖြစ်နေရတဲ့အထက်မှာစစ်ကောင်စီရဲ့စစ်မှုတွေဥပဒေအရလည်းလူငယ်တွေရဲ့ဘဝကိုထိခိုက်မှုရှိနေပါတယ
်လူငယ်တွေဘာလို့မဆိုရင်လူတွေကိုအလုပ်တိုင်းပဲခေါ်သွားမျိုးရှိရပေါ့နော်ဆိုတော့လူငယ်တွေကတော့ကိုယ့်အိမ်ထဲမှာကိုနေတယ်မှမလုံခြုံတဲ့အချိန်တွေကိုအဲရင်ဆိုင်နေရတယ်ပေါ့နော်ဆိုတော့အဲစိတ်ဓာတ်တွေလည်းအဲကြာတယ်ပြီးအဲဇာဝနီမှာလည်းပို့ပြီးတော့ကတ်ခဲတယ်အဖဖက်ကဟိုချစ်ဆုံးကြသွားတယ်လို့ကျွန်တော်တို့ပြောချင်တယ်ပေါ့နော်ဟုတ
်ဒီကိုအတိတွေပြီးတော့ဝင်ခွဲအကိုတွေနေရနေရမှာတော့ဘယ်လိုမျိုးရှိလဲဆိုတော့အလစင်ပေါ့နော်အပပတ်စံပေးရမျိုးရှိရပေါ့ဥမာအနည်းဆုံး1000လောက်ကနေစပြီးတော့ပေးရတယ်အများဆုံး3000လောက်ထိကြားဘူးတယ်ပေါ့နော်ကိုတငယ်ချင်းတွေကနေပြီးတော့ဆိုတော့အဲ့လိုမျိုးရှိရပေါ့အဓိကတော့ဟိုရန်ကုန်တချို့နေရာတွေမှာတော့ကိုပတ်စံပေးနိုင်သေးရေပေါ့နော်အချိန်ပြည့်သေးတယ်သူပြောလို့ရတဲ့အချိန်ကြီးမျိုးရှိရပေါ့နော်အခုနောက်ပိုင်းဝင်ကလေးလည်းခေါ်လာပြီးဆိုပြီးတော့ပြောနေတဲ့တန်နေရောကြားတော့ပါလို့မျိုးလေဒီရက်ကွက်မှာအဲတကယ်ခေါ်လာပြီလားပတ်စံပေးရတော့မလားဆိုပြီးတော့အဲစဉ်းစားနေရမျိုးပဲပေါ့နော်လိုက်ပြီးတော့စုံစမ်းနေရမျိုးလေးရောရှိရဲ့ချက
်ဒီလိုအခြေအနေတွေမှာအမေရိကန်အစိုးရကပေးတဲ့မြန်မာလူငယ်တွေအတွက်ပညာရိုသင်စုကိုလည်းရက်ဆိုင်တာခံလိုက်ရတယ်လို့တစ်ဖက်မှာလည်းစစ်ကောင်စီကနိုင်ငံခြားကိုထွက်ခွင့်ကိုပိတ်လိုက်ပါတယ်အဲ့ဒီအတွက်ကြောင့်မလို့မြန်မာလူငယ်တွေဘလို့ခံစားနေရပါတယ
်ဒီ scholarship အတွက်ကျိုးစားနေတဲ့လူငယ်တွေအကုန်လုံးတော့ကတော့ဆုံးရှုံးမှုကြီးတစ်ခုပဲပေါ့နော်။ဒါပေမဲ့အာ scholarship ဆိုတဲ့အရာကအာဒီတစ်ခုတည်းရှိတာမဟုတ်ဘူးပေါ့နော်။ဥပမာ US မဟုတ်လို့ရှိရင်လည်းထိုင်းနိုင်ငံမှာ PA scholarship တွေရှိရဲ၊ Hong Kong, Taiwan နိုင်ငံတိုင်းမှာ PA scholarship တွေရှိရဲပေါ့နော်။ဆိုတော့အာလူငယ်တွေကိုပြောချင်တာကတော့ဒီ scholarship ကြီးမရတော့လို့မပေးတော့လို့ဆိုပြီးတော့စိတ်သက်တော့မကြစေခြင်းဘူး scholarship တွေအများကြီးရှိတဲ့အတွက်ကြောင့်မလို့အာကြိုးစားစေခြင်းနဲ့ပေါ့နော်သူတို့ဒီနိုင်ငံမရနဲ့နောက်တဲ့နိုင်ငံကြိုးစားကြည့်စေခြင်းနဲ့အာပြီးတော့ comment တွေဖတ်ကြည့်လိုက်မျိုးဆိုလို့ရှိရင်အခုမှဒီ scholarship မျိုးပေးရမျိုးသိရတယ်ဒီ scholarship တွေကအာလို့ပြောရမလဲလိုင်းနိုင်နေသူပတ်စံရှိတဲ့သူတွေကိုမှပေးရဆိုတဲ့အကြောင်းတွေတွေ့ရတယ်ပေါ့နော်ဆိုတော့လူငယ်တွေကတော့ဒီတက်ပို့ပြီးတော့အမြင်ကျဲရပေါ့နော် scholarship နဲ့ပတ်သက်ပြီးပညာရေးနဲ့ပတ်သက်ပြီးတော့အမြင်ကျဲတဲ့ knowledge sharing စီလိုအပ်မယ်လို့လည်းထင်တယ်ပေါ့နော်အာဒါပေမဲ့အာတခြားနိုင်ငံက scholarship တွေကိုကိုက try ခဲ့လို့ရခဲ့ဆိုရင်တော့မှပဲမြန်မာနိုင်ငံအခြေအနေရလေစိတ်ကဒီထွက်ဖို့တော့မှပဲမတည်ကြတဲ့အခြေအနေဖြစ်နေရပေါ့နော်ဆိုတော့ဘာဖြစ်ဖြစ်ကိုရဲ့စူးစမ်းမှုကိုတော့မရက်စီခြင်းပေါ့နော်ကိုဘောအတွက်စူးစမ်းမှုကိုတော့မရက်စီခြင်းဘယ်တော့ပဲလေစိတ်တည်းကထွက်ခွင့်မပေးဘူးဆိုရင်တော့မှပဲပေါ့နော်သူရဲ့ဒီတချို့ scholarship organization တွေဆိုလို့ရှိရင်လိုက်ပြီးတော့အဲ့လိုလုပ်ပေးတဲ့အခါမျိုးတွေရှိရပေါ့နော်အဲ့လိုမျိုးလေးလည်းကြားဖို့လဲဆိုရတဲ့အကြောင်းမလို့အားမလျှော့ပဲစူးစမ်းဖို့ပဲတမိနေရပြောချင်ပါတယ်
အဲကျွန်တော်အနေနဲ့အတခြားသော scholarship တွေတကမျောလင်းချက်ကတော့အဲရှိအောင်မကြည့်ရမလို့ရှိတယ်ပေါ့နော်ဒီထိုင်းတို့ဟောင်ကောင်တို့ဘာလို့လဲကိုရကပြောကတူပဲအများကြီးအဲတော့ရွေးချယ်တယ်ရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံကိုတည်ထင်ပြင်မဟုတ်တဲ့ကျွန်တော်ဒီနေ့ရှင်းပြရတဲ့နေထိုင်တဲ့ပုံကတော့ညာလာတယ်ပေါ့နော်အဲဆိုတော့လူငယ်နဲ့ပို့ပြီးတော့ခက်ခဲကြရတယ်ပို့ပြီးတော့နှစ်ဆသုံးဆလောက်ပို့ပြီးကြိုးစားတဲ့အချိန်မျိုးတွေမှာအဲရောက်သွားတယ်ပေါ့နော်ဆိုတော့ဒါတွေကလည်းဒီလူငယ်တွေအတွက် challenge တွေအများကြီးဖြစ်နေတယ်ဆိုတော့တချို့လူငယ်တွေဆိုရင်အဲကျွန်တော်ပါလေး scholarship လောက်တော့ဝေးတိုင်းပဲလုံငန်းကုန်မဲ့ဝင်လိုက်တော့မယ်မိသားစုလုံးကပါဦးစီရတယ်မယ်ဆိုတဲ့အခြေအနေလေးအဲချစ်တဲ့လည်းပြောင်းလဲသွားကုန်တယ်ပေါ့နော
်ဒါကတော့မြန်မာနိုင်ငံထဲမှာရှိနေတဲ့လူငယ်လေးတွေရဲ့အကျက်အတဲတွေအကြောင်းကြားခဲ့ကြရတာပါဒါပေမဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကတော့မြန်မာပြည်ကဆရာဆရာမတွေအတွက် Fulbright ပညာတော်တင်စုနဲ့ကျောင်းသား play အစီအစဉ်ဖြစ်တဲ့ student exchange ကိုလျှောက်ထားနိုင်တယ်လို့ကြေညာထားတာကိုတွေ့ရပါတယ်တစ်ဖက်မှာလည်းနိုင်ငံတကာကပေးတဲ့ပညာတော်တင်စုတွေရှိနေသေးတာမို့လို့မြန်မာလူငယ်တွေအနေနဲ့စိတ်တက်မကြပဲကိုယ့်ရဲ့ရည်မှန်းချက်ကိုရအောင်ကြိုးစားကြပါလို့တိုက်တွန်းလိုက်ပါတယ်နော်နောက်တစ်ပတ်မှာပြန်ဆုံကြမယ
်အကြက်ဒဲရီချာကရှေ့ဆက်နေတဲ့လူငယ်တွေအကြောင်းဂျန်စီအစီအစဉ်မှာမက်ခင်လီကတင်ဆက်ပေးခဲ့တာပါအခုတော့ကိုရနိုင်ရဲ့အားကစားကဏ္ဍကိုအလှည့်ပေးကြရအောင်ပါAmerican အမျိုးသားဘောလုံး Super Bowl Final မှာတော့ Philadelphia Eagles အသင်းကအနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ Spain နဲ့ Real Madrid နောက်တန်းကစားသမားဟာ Ramos Messi ကကိုကလပ်အသင်းနဲ့စာချုပ်ချုပ်လိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူဥရောပချန်ပီယံလိဂ်ဘက်ကသတင်းတွေကိုအခုတစ်ပတ်ရဲ့အားကစားကဏ္ဍမှာကိုရနိုင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
အမေရိကန်ရဲ့လူကြီးအများဆုံးအားကစားပြိုင်ပွဲတစ်ခုဖြစ်တဲ့ American ဘောလုံးနောက်ဆုံးဘောလူပွဲ Super Bowl Final မှာတော့ Philadelphia Eagles အသင်းကအနိုင်ရပြီးတော့ဘိုးဆွဲသွားခဲ့ပါတယ်။59ချိန်မြောက် Super Bowl Final ကိုတနင်္ဂနွေနေ့က American ပြည်ထောင်စု Louisiana ပြည်နယ် New Orleans မြို့မှာကစားခဲ့ကြတာမှာ Philadelphia အသင်းကမနစ်က Champion Kansas City Chiefs အသင်းကို 40-22 နဲ့အနိုင်ရပြီးတော့ Super Bowl Champion ဖြစ်သွားခဲ့ပါတယ်။ဒီနေ့ Super Bowl Final ရဲ့အကောင်းဆုံးကစားသမားစုကိုတော့ Eagles အသင်းက Quarterback Jalen Hurts ကရရှိသွားခဲ့ပါတယ်
။ You know the last time around it wasn't our time, it wasn't my time.
ပြီးခဲ့တဲ့တစ်ခေါက်ကတော့ကျွန်တော်တို့အလှမဟုတ်ခဲ့ပါဘူး။တစ်ခါတလေတော့လည်းကိုယ်အလှရောက်ဖို့စောင့်ရတယ်ဆိုတာကလက်ခံဖို့လိုပါတယ်။ပြီးတော့အဲ့ဒီတစ်ခေါက်ရှုံးတော့ကကြုံခဲ့ရတဲ့ခံစားချက်ကတော်တော်ဆိုးပါတယ်။ကောင်းကောင်းကစားနိုင်ခဲ့ပေမဲ့နိုင်တော့မနိုင်ခဲ့ပါဘူး။အဲ့လိုစိတ်ခံစားချက်တွေနဲ့အတွေ့အကြုံတွေကိုဖျက်ဆီးပြီးကုစားခဲ့ရတာတွေကကျွန်တော်တို့ဒီဆူပလာကိုနိုင်ကျင်တဲ့စိတ်ကိုပို့ပြီးတော့ဖြစ်စေခဲ့တယ်လို့ထင်ပါတယ်
။ Kansas City Chief အသင်းဟာပြီးခဲ့တဲ့နှစ်ဆက်လိုက်ဘိုးဆွဲခဲ့တာကြောင့်တကယ်လို့သာဒီပွဲကိုအနိုင်ရခဲ့မယ်ဆိုရင်တော့သုံးနှစ်ဆက်လိုက်ဘိုးဆွဲမှာဖြစ်ပေမဲ့လည်း Eagles အသင်းကဒီပွဲကိုနိုင်လိုက်တဲ့အတွက် Kansas City Chief အသင်းကိုသုံးနှစ်ဆက်လိုက်ဘိုးမဆွဲအောင်တားဆီးနိုင်ခဲ့ပါတယ်။ဒီပွဲရှုံးသွားတာနဲ့ပတ်သက်ပြီးတော့ Kansas City Chief အသင်းက Quarterback Patrick Mahomes ကတော့
Anytime you lose a Super Bowl it's the worst feeling in the world.
Super Bowl မှာရှုံးတဲ့အခါတိုင်းကဒါကကဘာပေါ်မှာအဆိုးဆုံးအတွေ့အကြုံပါ။ဒါကြီးကခမားကစားသမားဘဝတစ်လျှောက်လုံးပါသွားတာပါ။ဒီအရှုံးကခမားကိုပိုကောင်းတဲ့ကစားသမားဖြစ်အောင်တော့တွန်းအားပေးစေပါတယ်။ဒီလိုအခွင့်အရေးမျိုးရဖို့ကတိတ်နေပြီးရတဲ့အချိန်မှာဒါကိုအသုံးချဖို့ပါ
။ဒီဘက်ကတော့ American သမ္မတ Donald Trump လည်းတက်ရောက်ပြီးတော့အားပေးခဲ့တာကြောင့်လက်ရှိသမ္မတတွေထဲကဒါဟာ NFL Super Bowl Final ကိုကွင်းမှာကိုယ်တိုင်သွားရောက်ပြီးကြီးခဲ့တဲ့ပထမဆုံးသမ္မတအဖြစ်နဲ့မှတ်တမ်းဝင်သွားခဲ့ပါတယ်။ဒါပေမဲ့သမ္မတ Trump ဟာဒီဘွဲပထမပိုင်းပြီးတဲ့အထိပဲကြီးခဲ့ပြီးတော့အိမ်နောက်မှာတော့ပြန်သွားခဲ့ပါတယ်။ဒီဘွဲကတော့သမ္မတ Trump အပြင်ကမ္ဘာကျော်ဘောလုံးသမား Messi နဲ့ Inter Miami အသင်းပေါ်တွေဖြစ်တဲ့ Luis Suarez, Sergio Busquets နဲ့ Jordi Alba စတဲ့နာမည်ကြီးတွေလာကြီးခဲ့လို့ကမ္ဘာကျော် Pop အဆိုတော် Taylor Swift နဲ့ Kansas City Chiefs အသင်းကသူ့ရဲ့ချစ်သူ Kelce Travis ကိုလာပြီးတော့အားပေးခဲ့ပါတယ်ဖီလာဒယ်ဖီးယား Eagles အသင်းဟာ2018တုန်းကလည်းဒီပြိုင်ပွဲကိုတခါဘိုးဆွဲခဲ့တာကြောင့်ဒါ Eagles အသင်းအတွက်တော့ Super Bowl Champion ဆုကိုဒုတိယအကြိမ်ရရှိတာဖြစ်သလို Kansas City Chiefs အသင်းကို2023ခုနှစ် Super Bowl Final မှာရှုံးထားတဲ့ရှုံးချွေးကိုလည်းပြန်ပြီးတော့ဆက်နိုင်လိုက်တာဖြစ်ပါတယ်ခင်ဗျာယောဘာချန်ပီယံစ်လိရှုံးထွက်ပထမကြော်ပွဲစဉ်တွေကိုအင်္ဂါနေ့ကကစားခဲ့ကြတာမှာနာမည်ကြီး Real Madrid နဲ့ Manchester City တို့ထိပ်တိုက်တွေ့ခဲ့ကြပြီးတော့နှစ်ဖက်အပြန်အလှန်ဂိုးတွေသွင်းပြီးတော့ Real ကအနိုင်ရသွားခဲ့ပါတယ်။ဒီပွဲကိုတော့ Man City ရဲ့ ETF ခွင့်မှာကစားခဲ့ကြပြီးတော့လက်ရှိမှာကမ္ဘာအကောင်းဆုံးတိုက်စစ်မှုတွေလို့သတ်မှတ်ခံထားတဲ့ Mbappe နဲ့ Haaland တို့လည်းဂိုးတွေအပြန်အလှန်သွင်းခဲ့ကြပါတယ်။ Man City အတွက် Haaland က19မိနစ်မှာဂိုးရင်သွင်းတာကို Mbappe ကဒုတိယပိုင်းမိနစ်60မှာပြန်ချပါတယ်။တခါမိနစ်80မှာတော့အငင်းပွားစရာပယ်နယ်တီကနေတစ်ဆင့်ဟာလန်ကမန်စီးတီးအတွက်ဒုတိယဂိုးထပ်သွင်းခဲ့ပြီးရှေ့ကဥဆောင်ခဲ့ပေမဲ့မန်စီးတီးရဲ့ဂိုးသမားနဲ့နောက်တန်းအမားတွေကနေ88မိနစ်နဲ့တန်ရာအချိန်ပို2မိနစ်မှာမန်စီးတီးကစားသမားဟုံးနေဖြစ်ကြတဲ့ Brahim Diaz နဲ့ Jude Bellingham တို့က2ဂိုးဆက်သွင်းသွားတာကြောင့်နောက်ဆုံးမှာ Real Madrid ကမန်စီးတီးကို3ဂိုး2ဂိုးနဲ့နိုင်သွားခဲ့ပါတယ်။ကျန်တဲ့ပွဲစဉ်တွေမှာတော့ Germany က Dortmund ကပေါ်တူဂီက Sporting Lisbon ကိုလစ်ဘွန်မြို့မှာ3ဂိုးကိုမရှိနဲ့နိုင်သွားခဲ့သလို PSG ကလည်းအဝေးခွင့်မှာ Brest ကို3ဂိုးကိုမရှိနဲ့နိုင်ပါတယ်။တခါအီတလီကနာမည်ကြီး Juventus နဲ့ Netherlands က PSV ပွဲမှာတော့ Juventus က2ဂိုး2ဂိုးနဲ့နိုင်သွားခဲ့ပါတယ်ခင်ဗျာ။ပေလာလီဂါဘက်မှာတော့ Real Madrid နဲ့ Atletico Madrid တို့ရဲ့ Madrid Derby ကို Real Madrid အသင်းရဲ့ Bernabeu ကွင်းမှာကစားခဲ့ကြတာမှာအငင်းပွားစရာ penalty နဲ့တစ်ဖက်တစ်ဂိုးစီတင်းကျသွားခဲ့ပါတယ်။Atletico Madrid အတွက်ဂိုးကိုတော့32မိနစ်မှာ Julian Alvarez က penalty ကနေသွင်းခဲ့ပြီးတော့ Real အတွက်ဂိုးကိုတော့မိနစ်50မှာ Mbappe ကသွင်းခဲ့တာပါ Real နီးပြိုင်ချက်လော့တီကတော့ဒီပွဲအသေးကြသွားတဲ့အပေါ်မှာစိတ်ပြတ်မိတယ်လို့ပြောပါတယ
် El equipo está decepcionado porque pensaba que merecía ganar hemos estado muy cerca pero
tenemos တင်းလုံးကတော့ဒီလိုအသေးကြသွားတဲ့အတွက်ပွဲရလက်အပေါ်စိတ်ပြတ်မိပါတယ် ။ဒါကြောင့်လဲဆိုတော့ကျွန်တော်တို့နိုင်တင်တယ်လို့ထင်ပါတယ်။နိုင်လဲနိုင်ငံကြီးလေးပါ။ဒါပေမဲ့ကျွန်တော်တို့အနေနဲ့အမှတ်ပေးစရာမှာထိတ်ဆုံးကရှိနေတဲ့အတွက်ဝမ်းသာရမှာပါ။ဒီနှစ်အမှတ်ပေးပွဲကနောက်ဆုံးပွဲအထိအကျိတ်နဲ့ဖြစ်ကြမှာပါ။ကျွန်တော်တို့အခုလိုဇယားထိတ်ကဥဆောင်နေတာကောင်းပါတယ်။
ရီယယ်နဲ့အက်တလတီကိုမက်ဒရစ်အသင်းတို့တည်ကြသွားတဲ့အချိန်မှာဘာစလိုနာအသင်းကတော့ဆေဗီးယားကို၄-၂နဲ့နိုင်သွားခဲ့ပါတယ်။ဒါကြောင့်23ပွဲကစားပြီးတဲ့အချိန်မှာရီယယ်မက်ဒရစ်အသင်းကအမှတ်50နဲ့ဆရာဒိတ်ကနေဦးဆောင်နေပြီးတော့အက်တလတီကိုမက်ဒရစ်က49မှတ်နဲ့ဒုတိယဘာစလိုနာက48မှတ်နဲ့တတိယရပြီးတော့အကျိတ်နဲ့ဖြစ်နေကြပါတယ်ခင်ဗျာ။ဒီနိုင်ငံဘက်မှာတော့ PSG အသင်းကနီးပြားလူးစ်အန်ရီကေကိုနောက်ထပ်နှစ်နှစ်စာချုပ်သက်တမ်းထပ်တိုးလိုက်ပါတယ်။ဒါကြောင့် Luis Enrique ဟာ PSG ထဲမှာလာမယ့်2029ဘောလုံးရာသီကုန်အထိနီးပြဖြစ်နေရှိသွားမှာဖြစ်တယ်လို့ PSG သင်းကကြေညာပါတယ်။ဒါပြင် PSG သင်းဟာနောက်တန်းလူ Hakimi, Nuno Mendes နဲ့အလဲရန်ကစားသမား Vitinha တို့ကိုလည်း2029ခုနှစ်အကုန်အထိစာချုပ်သက်တမ်းနေတိုးလိုက်ပါတယ်။ပြီးခဲ့တဲ့ဘောလုံးရာသီမှာ PSG နီးပြဖြစ်လာခဲ့တဲ့ Luis Enrique ဟာသူ့ရဲ့ပထမဘောလုံးရာသီမှာပဲ PSG သင်းကိုပြည်ရက်စုဖလား3ခုကိုရအောင်လုပ်ပေးနိုင်ခဲ့ပြီးတော့ဒီနှစ်မှာလည်းအမဘေးဇယားထိတ်ကနေဥဆောင်နေတာဖြစ်ပါတယ်ခင်ဗျာဒီဘက်ထဲမှာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့စပိန်နဲ့ရီယယ်မက်ဒရစ်နောက်ဆန်းလူခေါင်ဆာဂျီယိုရာမို့စ်ဟာမက္ဆီကိုနိုင်ငံမွန်ထရီးအသင်းမှာကစားဖို့သဘောတူလိုက်ပြီးဖြစ်ပါတယ်အသက်38နှစ်ရှိဖြစ်တဲ့ဆာဂျီယိုရာမို့စ်ကိုတနစ်စာချုပ်ချုပ်လိုက်တာဖြစ်တယ်လို့မွန်ထရီးအသင်းကပြီးခဲ့တဲ့ကြာသပတေးနေ့မှာကြေညာပါတယ်မွန်ထရီးအသင်းဟာလာမယ့်ဂျွန်လမှာကစားမယ့်ကမ္ဘာကလပ်ချန်ပီယံများဖလားကိုဝင်ကစားဖို့ရှိနေတဲ့အတွက်ဆာဂျီရာမို့စ်ကိုဒီကမ္ဘာကလပ်ချန်ပီယံများဖလားဘောလုံးဝင်မှာတစ်ခါထပ်ပြီးတော့ပြိသက်တွေတွေ့ကြရမှာဖြစ်ပါတယ်ခင်ဗျာရာမို့စ်ကအခုလိုမက္ကဆီကိုကလပ်အသင်းမှာစာချုပ်ချုပ်လိုက်တဲ့အချိန်မှာပဲရယ်မက်ဒရစ်အသင်းမှာသူနဲ့အတူကစားဖို့ဖြစ်ခဲ့တဲ့ဘရာဇီးလောက်ခံလူမာဆယ်လိုကတော့ဘောလုံးသမားဘဝကနေအားယူပြီးလို့ပြီးခဲ့တဲ့ February 6ရက်နေ့မှာစင်ညာလိုက်ပါတယ်မာဆယ်လိုကတော့သူ့ရဲ့ကစားသမားဘဝကဒီမှာပြီးဆုံးပြီဖြစ်ကြောင်းဒါပေမဲ့ဘောလုံးအတွက်သူ့အနေနဲ့အများကြီးလှုပ်ပေးနိုင်သေးကြောင်းနဲ့အရာအားလုံးအတွက်ကျေးဇူးတင်နေဆိုပြီးတော့သူ့ရဲ့လူမှုကွန်ရက်ကနေပြောထားပါတယ် Real Madrid ဥက္ကဋ္ဌ Florentino Perez ကတော့မာဆယ်လိုဟာ Real Madrid အသင်းမှာရောကမ္ဘာဘောလုံးသမိုင်းမှာပါအကောင်းဆုံးနောက်ခံလူတွေထဲကတစ်ယောက်ဖြစ်တယ်ဆိုပြီးတော့ဂုဏ်ပြုပြောဆိုထားပါတယ်အသက်36နှစ်ရှိဖြစ်တဲ့မာဆယ်လိုဟာရီယယ်မက်ဒရစ်အသင်းမှာ2008ခုနှစ်ကနေ2022ခုနှစ်အထိပွဲပေါင်း546ပွဲကစားခဲ့တာဖြစ်ပြီးတော့ရီယယ်အသင်းနဲ့အတူလာလီဂါ6ကြိမ်နဲ့ချန်ပီယံလိ5ကြိမ်အပါအဝင်စူဖလားပေါင်း25ခုရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ရဲ့အားကစားအစီအစဉ်ကိုနားဆင်ခဲ့ကြရတာပါဗုဒ္ဓဘူးညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဗီဒီယိုမြဘာသာအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရဲ့အတန်လွှင့်ပေးနေပါတယ်ရှင်တော်တော်ရှင်တွေနဲ့ဗီဒီယိုမြဘာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ကျမတို့စီကိုအီးမေးလ်လိပ်စာ burmese@viewnews.com ကိုပေးပို့နိုင်တယ်လို့ဗီဒီယိုမြဘိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်ပေးပို့နိုင်ပါတယ်ဒီညအတွက်အစီအစဉ်တွေကတော့မကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့ပုဒ်ဘူးညရဲ့နောက်ဆုံးရသတင်းအစီအစဉ်ကိုတော့မက်ခင်လေးကဆက်ပြီးတော့ပြောပြပေးပါရှင
်ဂါဇာကမ်းမြောင်ကပါလက်စတိုင်းဒုက္ခသည်တွေကိုပြန်လည်နေရာချထားမဲ့ဘလို့အစီအစဉ်မျိုးကိုမှလက်ခံနိုင်မှာမဟုတ်ကြောင်းအာရပ်အဖွဲ့ချုပ်အတွင်းမှူးချုပ်ကပြောလိုက်ပါတယ်။ဂါဇာဒေသကစစ်တမ်းတင့်ပါလက်စတိုင်းခန့်မှန်းခြေ2တန်းလောက်ကိုပြန်လည်နေရာချထားဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အဆိုပြုချက်ဟာဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုထိခိုက်စေပြီးတော့အကျပ်အတည်းတွေကိုသာဥတည်စေလိမ့်မယ်လို့ကမ္ဘာအစိုးရများထိပ်သီးညီလာခံမှာအာရပ်အဖွဲ့ချုပ်အကြီးအကဲကပြောလိုက်တာပါ။အမေရိကန်အစိုးရဝန်ထမ်းအင်အားလျှော့ချဖို့အတွက်တာဝန်ပေးခံထားရတဲ့ထိတ်တန့်အကြံပေးဘီလီယံနာတထည်ကြီးဖြစ်တဲ့ Elon Musk ဦးဆောင်တဲ့အစိုးရလုပ်ငန်းတွေမြင်းမြန်ဆန်ဆန်ထိထိရောက်ရောက်နဲ့လှုပ်ဆောင်နိုင်ရေးအတွက် Dodge အဖွဲ့နဲ့ပူးပေါင်းလှုပ်ဆောင်ဖို့အမေရိကန်အစိုးရဝန်ကြီးဌာနတွေကိုအမေရိကန်သမ္မတ Donald Trump ကအင်္ဂါနေ့မှာအမိန့်ပေးလိုက်ပါတယ်။သမ္မတအမိန့်လက်မှတ်မြေးထိုးခင်Max နဲ့ Trump တို့အတူအင်ပြူတော်သမ္မတရုံးခန်းမှာသတင်းစာရှင်းလင်းပွဲလုပ်ပြီးတော့သတင်းတောက်တွေရဲ့မိကုံးကိုဖြည့်ကြရမှာ Max ကအစိုးရဝန်ကြီးဌာနအကြီးအကဲတွေနဲ့ပူးပေါင်းလှုပ်ဆောင်နေကြောင်းလည်းပြောထားပါဗျ။မြန်မာနိုင်ငံမှာစီးပွားရေးကိုစစ်တပ်ကလိုဝက်ကြီးအုပ်အသုံးချပြီးတော့ပြည်သူတွေကိုဖိနှိပ်တဲ့ရန်ညားအတွက်အသုံးချနေတဲ့အကြောင်းဩစတြေးလျစီးပွားရေးပညာရှင်ပါမောက်ခရှောင်းတန်းနဲ့ရဲ့အစီရင်ခံစာကိုမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SCCM ကအင်္ဂါနေ့ကထုတ်ပြန်ပါတယ်။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့စစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေနဲ့ဗန်လုပ်ငန်းတွေအပေါ်ပုံမထိရောက်တဲ့အရေးယူမှုတွေပြဋ္ဌာန်းဖို့လည်းဒီအစီရင်ခံစာမှာတိုက်တွန်းထားပါတယ်။ မြန်မာနိုင်ငံကအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေရဲ့တားကောင်ဖြစ်ထိခိုက်နေတဲ့သူတွေထဲမှာအမေရိကန်နိုင်ငံသားတွေလည်းပါဝင်နေတဲ့အတွက်ထိုင်းနိုင်ငံဆိုင်ရာအမေရိကန်တန်ရုံးနဲ့ထိုင်းအစိုးရတို့အနီးကပ်ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းထိုင်းတရားရေးဝန်ကြီးဌာနကပြောဆိုထားတာကိုဘန်ကောက်ဖို့သတင်းစာမှာရေးသားထားပါတယ်ရှင်
။သတင်းအချင်းချုပ်ကိုတော့မက်ခင်လီကပြောပြပေးသွားတာပါ။ဗုဒ္ဓညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cider Handong နဲ့ Joe Gill တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်းလွှင့်အစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10:00ကနေ7:00မှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။VOA America အတန်းလွှင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်။ VOA ကိုနားတော်တာဆင်မိကိစ္စအတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။သတို့ရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ခတ်သိမ်းကင်းကျင်းပြီးအလို့ရဆန္ဒပြေဝါကြပါစေရှင်။ကျမလေးပါ။